to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနေ့ခင်ဖြစ်ကြပါစေရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့2020ပြည်နှစ်မေလ12ရက်နေ့အင်္ဂါနေ့မနေ့ခင်6နာရီကနေ9နာရီအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်။ကျွန်မတင်ကြီးထိုက်ပါရှင်။ဥရောပနိုင်ငံတွေမှာ COVID-19 ကပ္ပကတ်ရောဂါဘေးကြောင့်ချမှတ်ထားတဲ့ကန့်သတ်တမ်းမြစ်ချက်တွေကတချို့ကိုတနင်္လာနေ့ကဖြေလျှော့ခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုနဲ့ပတ်သက်ပြီးစိုးရိမ်နေကြဆဲဖြစ်ပေမဲ့လို့လဲစီးပွားရေးပြန်လဲလဲပတ်နိုင်ဖို့အခုလိုဖြေလျှော့တာဖြစ်ပါတယ်။ကန့်သတ်ချက်တွေကိုမဖြေလျှော့ခင်မှာနိုင်ငံတွေအနေနဲ့အဓိကအချက်၃ချက်နဲ့သုံးသပ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတနင်္လာနေ့မှာသတိပေးပါတယ်။
The good news is that there has been a great deal of success in slowing the virus and ultimately saving lives.
ပထမဆုံးအနေနဲ့ကာယောဂါကြီးကိုထိန်းချုပ်နိုင်ပြီလား။ဒုတိယအချက်ကတော့ထိန်းချုပ်မှုတချို့ဖြည့်လျှော့ပေးလိုက်ခြင်းမှာတိုးလာနိုင်ခြင်းရှိတဲ့ဗိုင်းရပ်စ်ကူးစက်မှုတွေကိုနိုင်နိုင်နင်းနင်းကင်တွင်နိုင်မဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ရှိသလား။တတိယအချက်ကတော့ကူးစက်ခံရသူတွေသူတို့နဲ့ထိတွေ့သူတွေနောက်ပြန်ပေါ်လာနိုင်တဲ့ကူးစက်ခံရမှုတွေကိုဖော်ထုတ်ပြီးကင်တွင်နိုင်မဲ့လူမှုကျန်းမာရေးဆိုင်ရာစောင့်ကြည့်တဲ့စနစ်တစ်ခုရှိနေလားဆိုတာကိုစဉ်းစားချင့်ချိန်ကြဖို့ WHO အကြီးအကဲဒေါက်တာ Tedros Adhanom Ghebreyesus ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်တနင်္လာနေ့မှာကန့်သတ်ချက်တချို့ဖြည့်လျှော့ပေးတဲ့နိုင်ငံတွေကတော့ပြင်သစ်တူရကီစပိန်ဘယ်လ်ဂျီယံဂရိနယ်သာလန်နယူးဇီလန်ဆွစ်ဇာလန်နဲ့ဂျာမနီတို့ဖြစ်ပါတယ်အင်္ဂါနေ့ကစပြီးစီးပွားရေးပြန်လည်လဲပတ်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းတနင်္လာနေ့မှာပဲကြေညာထားပါတယ်ရှင်အမေရိကန်ပြည်ထောင်စုတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ချမှတ်ထားရတဲ့ကန့်သတ်ချက်တွေဖြည့်လျှော့ပြီးစီးပွားရေးပြန်ပြီးလည်ပတ်ဖို့မြင်းမြဆန်းဆန်းဆောင်ရွက်လာနေချိန်မှာပဲဒီလိုဆောင်ရွက်မှုတွေကြောင့်ကူးစက်မှုနဲ့သေဆုံးမှုပိုများလာမယ်လို့ကပ်ဘေးရောဂါဆိုင်ရာထိတ်တန့်ကြွမ်းကျင်သူတို့ကပြောဆိုထားပါတယ်ပြည်နယ်90တဲက48ပြည်နယ်ရဲ့အုပ်ချုပ်ရေးမှုတွေကတော့စီးပွားရေးလုပ်ငန်းဆိုင်ရာတမ်းမြေကန့်သတ်ချက်တွေကိုဖြည့်လျှော့ထားပြီးဖြစ်ပါတယ်။ဝါရှင်တန်တက္ကသိုလ်ရဲ့ Institute for Health Metric and Evaluation ရဲ့အကြီးအကဲဒေါက်တာခရစ်စတိုဖာမော်ရီကတော့ဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးကန့်သတ်ထိန်းချုပ်မှုတွေမလုပ်ရင်ကူးစက်မှုတိတိတသားတိုးလာမယ်အနေအထားလို့သုံးသပ်ပါတယ်။COVID-19 ကြောင့်အမေရိကန်ပြည်ထောင်စုမှာသေဆုံးသူ8000နီးပါးရှိပါပြီ။ဩဂုတ်လအစောပိုင်းအရောက်မှာအမေရိကန်13,000ကျော်သေဆုံးနိုင်တယ်လို့လဲဝါရှင်တန်တက္ကသိုလ်ကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာတနင်္လာနေ့ညပိုင်းအထိ180ရှိပြီးဒီထဲကရောဂါပိုးကင်းစင်လာသူ84ဦးရှိကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြောဆိုထားပါတယ်။ COVID-19 ကုသခံခဲ့ရသူ59ဦးဆေးရုံဆင်းခွင့်ရပြီးအသွားအလာကန့်သတ်စောင့်ကြည့်ခံနေရပါတယ်။အခုချိန်ထိတော့ COVID-19 ကြောင့်သေဆုံးသူ6ဦးရှိပါတယ်။တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကနိုင်ကလပ်တွေဘားတွေရှိရာအရက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုအသစ်တွေတွေ့ခဲ့ရပြီးတဲ့နောက်ဒီရေတွက်ဟာဆိုရင်တလကျော်ကြာကာလအတွင်းအများဆုံးဖြစ်တယ်လို့အစိုးရကကြေညာခဲ့တယ်လို့ပဲဒီသတင်းပတ်အတွင်းမှာကြောင်းနေပြန်ဖွင့်ဖို့စီစဉ်ထားတာကိုလည်းဆိုင်းငံ့လိုက်ရပါတယ်။ဂေးကလပ်တွေအများအပြားအပါအဝင်ဖျော်ဖြေရေးလုပ်ငန်းတွေရှိရာအစ်တီးဝန်အရက်ကိုတွက်ခဲ့ကြတဲ့ထောင်းနဲ့ချီတဲ့လူတွေကိုရှာဖွေဖို့ထုတ်ဖို့အာဏာပိုင်တို့အကြီးအကျယ်ဆောင်ရွက်နေကြပါတယ်။လင်းတူဆက်ဆံမှုအပေါ်အသေးရေဖြတ်မှုတွေကြောင့်ဒီဖျော်ဖြေရေးရက်ွက်ကိုတွားခဲ့ကြသူတွေအနေနဲ့ပေါ်ပေါ်ထင်ထင်ထွက်လာကြမှာမဟုတ်ဘူးလို့လည်းယူဆထားကြပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 MHz ဘိုင်းဒိုမီတာ40 kHz 9.3 MHz ဘိုင်းဒိုမီတာ 51 kHz 9805 နဲ့ ဒိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းသတင်းတွေကိုတို့ရရှင်နေနားဆင်နေရတာဖြစ်ပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာရှမ်းပြည်နယ်မြောက်ပိုင်းမူဆန်မြို့အဝင်Oriental Highway OAC တိုးဂိတ်ကိုတနင်္လာနေ့ည၈နာရီခွဲအချိန်လောက်မှာအမည်မသိဆိုင်ကယ်စီးသူ2ဦးကဘုံးလို့ယူဆရတဲ့အရာနဲ့လာရောက်ပစ်ခတ်သွားတာကြောင့်ပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့အစိုးရပြန်ကြားရေးသတင်းမှာဖော်ပြပါတယ်။ဒီပေါက်ကွဲမှုကြောင့် OAC တိုးဂိတ်ငွေကောက်ကောင်တာမှာတာဝန်ကျနေတဲ့ကိုမျိုးထက်နိုင်ဒဏ်ရာအနည်းငယ်ရရှိသွားပြီးတိုးဂိတ်ကောင်တာ3ခုအမိုးလံမှန်ကွဲပျက်စီးသွားတယ်လို့ဆိုပါတယ်။ OAC တိုးဂိတ်ကိုဘုံးနဲ့လာပစ်သူ2ဦးကတော့မူဆယ်မျိုးရှောင်းလန်းအတိုင်းစိုက်ကယ်နဲ့ထွက်ပြေးသွားပြီးအခုချိန်ထိစုံစမ်းနေဆဲဖြစ်ပါတယ်ခင်ဗျာအမေရိကန်ရဲ့ COVID-19 ကာကွယ်ရေးသုတေသနအချက်အလက်တွေကိုတရုတ်ဟက်ကာတွေကခိုးယူဖို့စ조사နေတာလို့အမေရိကန် FBI နဲ့စိုက်ဘာနည်းပညာလုံခြုံရေးကျွမ်းကျင်ပညာရှင်တွေကယုံကြည်ကြောင်းအမေရိကန်သတင်းဌာနနှစ်ခုကရေးသားလိုက်ပါတယ်နိုင်ငံအစိုးရတွေပုဂ္ဂလိကကုမ္ပဏီတွေက COVID-19 ကာကွယ်ရေးဆေးထုတ်ဖို့အပြိုင်ဆိုင်ကြိုးပမ်းနေတာကိုတရုတ်ဟက်ကာတွေကခိုးယူဖို့조사နေကြောင်းFBI နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနတို့က3ပေးချက်တည်းရထုတ်ပြန်မှုပြင်ဆင်နေခြင်းမှာ Wall Street Journal နဲ့ New York Times သတင်းစာတွေကဖော်ပြလိုက်တာပါဒီဟက်ကာအဖွဲ့ဟာတရုတ်အစိုးရနဲ့ပတ်သက်ဆက်နွယ်နေတယ်လို့အမေရိကန်ကဆွဆွဲထားပြီးဒီရဲ့ပိုင်းတွင်းတရုတ်နိုင်ငံကို3ပေးသွားဖို့ရှိကြောင်းသတင်းမှာဖော်ပြပါတယ်ဒီဆွဆွဲချက်အပေါ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂျော်လီချန်းကပယ်ချလိုက်ပြီးအမေရိကန်ကကောလာဟလတွေနဲ့အထောက်ထားမဲ့မဆွဆွဲတင်ကြောင်းလည်းသူကပြောဆိုပါတယ်ခင်ဗျာအမေရိကန်သတင်းတောက်တရားစင်ကျော်ကိုတရုတ်အစိုးရကပြည်နှင်တန်းပေးခဲ့ပြီးနောက်အမေရိကန်ကလည်းတရုတ်သတင်းတောက်တွေရဲ့အမေရိကန်ပြည်ဝင်ခွင့်ဗီဇာစီးမင်းကိုတင်းကျပ်လိုက်တဲ့အပေါ်လက်တုပ်ပြန်သွားမှာဖြစ်တယ်လို့တရုတ်နိုင်ငံကတနင်္လာနေ့မှာချင်းချောက်ပြောဆိုလိုက်ပါတယ်တရုတ်သတင်းတောက်တွေအတွက်အမိမြေလုံခြုံရေးဝန်ကြီးဌာနကတောက်ကြာနေ့မှာထုတ်ပြန်လိုက်တဲ့စီးမင်းသတင်းမှာတော့အမေရိကန်မှာအများဆုံးရက်90သာနေထိုင်ခွင့်ပြုတော်မှာဖြစ်တယ်လို့ဆိုပါတယ်လက်ရှိအချိန်ထိတရုတ်သတင်းတောက်တွေရဲ့အမေရိကန်ဗီဇာသက်တမ်းဟာအဲ့ဒီသတင်းတောက်တွေသက်ဆိုင်ရာဌာနအတွက်အလုတ်လုတ်ခွင့်သက်တမ်းနဲ့အတူတူပဲဖြစ်ပါတယ်။အမေရိကန်ရဲ့မှားညွှန်းတဲ့တုတ်ပြန်ချက်အပေါ်မိမိတို့အကြီးအကျယ်စိတ်ပြရသလိုအပြင်းထန်ဆန့်ကျင်ကြောင်းဒါဟာတရုတ်သတင်းလောကကိုနိုင်ငံရေးအရတိုက်ခိုက်နေခြင်းသာဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂျော်လီချန်းကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုချက်ချင်းပြင်ဆင်ဖို့တောင်းဆိုလိုက်ပြီးဒီလိုမှမဟုတ်ရင်တရုတ်နိုင်ငံကလက်တုတ်ပြန်အေးအေးယူဆောင်ရွက်သွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကတရုတ်အစိုးရရဲ့ကိုရိုနာဗိုင်းရပ်စ်ကံတွဲမှုအပေါ်ဝေဖန်ရေးသားခဲ့တာကြောင့် Wall Street Journal သတင်းတော့သုံးဦးကိုတရုတ်ကပြည်နှံပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။စီးရီးလေးကျင့်နေတုန်းမတော်တဆမှောင်ယွင်းပစ်ခတ်မှုကြောင့်အီရန်ရေတပ်သင်္ဘောသား19ဦးသေဆုံးပြီး15ဦးဒဏ်ရာရသွားပါတယ်။အီရန်တောင်ပိုင်းဘန်ဒရီဂျက်စိတ်ကန်နာတဝိုက်အိုမန်ပင်လယ်ကွေ့မှာအီရန်ရေတပ်ကတင်းငွေတွေနဲ့ပြုလုပ်တဲ့စီးရီးလေးကျင့်ကံအတွင်းမတော်တဆဖြစ်ခဲ့တာလို့အီရန်နိုင်ငံပိုင်းရုပ်သံကပြောပါတယ်။အီရန်စစ်သင်္ဘောဂျမရန်ကပြစ်လိုက်တဲ့ဒုံးကြီးဟာထောက်ပံ့ရေးတင်ပေါ်ကိုနာရတ်ကိုထိမှန်ခဲ့တာပါကိုနာရတ်တင်ပေါ်ကသူ့သတ်မှတ်နေရာကိုတွားနေချိန်လေ့ကျင့်ရင်ပြစ်မှတ်ထဲရောက်သွားပြီးပြစ်မှတ်ကိုအလုံလောက်မရှောင်နိုင်ခဲ့ဘူးလို့ရုပ်သံသတင်းကပြောပါတယ်အီရန်စစ်တင်ပေါ်တွေဟာအဲ့ဒီဒေသမှာပုံမှန်စစ်ရေးလေ့ကျင့်လေးရှိပါတယ်ခင်ဗျာအာရှတိုက်ဒေသတချို့ကအကြမ်းဖက်အုပ်စုတွေရဲ့လှုပ်ရှားမှုကိုကြိုးကန်ညွှန်ကြားနေတဲ့ IS အကြီးတန်းစစ်သွေးကြခေါင်းဆောင်3ဦးကိုဖမ်းဆီးရမိထားတယ်လို့အာဖဂန်ထောက်လိုင်းရေးအဖွဲ့ကတနင်္လာနေ့မှာကြေညာလိုက်ပါတယ်။အဲ့ဒီ၃ဦးထဲမှာအဗ်ဒူအိုမာလို့လူသိကြတဲ့အာဖဂန်နိုင်ငံသား2ဦးပါဝင်ပြီးသူဟာတောင်အာရှနဲ့အာရှအရှေ့ပြားဒေသကိုတာဝန်ယူရသူဖြစ်တယ်ဆိုတာဖော်ထုတ်နိုင်ငံကြောင်း NDS ကအာဖဂန်ထောက်လိုင်းရေးအဖွဲ့ကပြောပါတယ်။ကျန်သူ2ဦးကတော့ IS တပ်ဖွဲ့ရဲ့တောင်အာရှဆိုင်ရာပြည်သူ့ဆက်ဆံရေးနဲ့ထောက်လိုင်းရေးအကြီးအကဲတွေဖြစ်ပါတယ်။မကြာသေးခင်ကဖမ်းမိခဲ့တဲ့ IS တပ်ဖွဲ့ဝင်တွေရဲ့ဖော်ထုတ်ပြောကြားချက်အရအကြမ်းဖက်မှုတပ်ဖြည့်ရေးအဖွဲ့ကကဘူးမြို့တော်တဲ့နေရာတချို့ကိုဝင်ရောက်စီးနင်းခဲ့ပြီးနောက်မှာအဲ့ဒီကောင်းဆောင်၃ဦးကိုအခုလိုဖမ်းမိခဲ့တာဖြစ်တယ်လို့အာဖဂန်ထောက်လိုင်းရေးကပြောပါတယ်ခင်ဗျာ အင်္ဂါနေ့မနက်ခင်း VOA ရဲ့သတင်းတွေကိုမတ်တင်ကီတိုင်းနဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးသတင်းပေးပို့ချက်တွေနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်
ကုလသမဂ္ဂနဲ့မြန်မာအစိုးရအကြားသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအထောက်အကူပေးရေးအစီအစဉ်ကိုယာယီအဖြစ်ရထားပြီးကိုဗစ်ကျန်းမာရေးပညာပေးကိုဦးစားပေးဆောင်ရွက်နေတဲ့သတင်းတင်ဆက်ပေးပါမယ်ကျွန်မစုစုပါ တဖက်နိုင်ငံရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာအစိုးရဘက်ကအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့ UNDP, UNHCR ကတာဝန်ရှိသူတွေတွေ့ဆုံပြီးသုံးဝက်ဆိုင်နားလည်မှုစာချုပ်လွှာတက်တန်းတစ်နှစ်ထပ်တိုးထားပါတယ်။အဲ့ဒီသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ကနေတဆင့်မြန်မာနိုင်ငံနဲ့ပြန်ဝင်လာမယ့်ဒုက္ခသည်တွေအနေနဲ့ကိုယ်သဘောဆန္ဒနဲ့လုံခြုံမှုရှိပြီးဂုဏ်သိက္ခာရှိရှိနေရပြန်နိုင်မှုအတွက်ဆောင်ရွက်ရမှာကုလသမဂ္ဂဘက်ကပါဝင်ကူညီဖို့နဲ့ရခိုင်ပြည်မြောက်ပိုင်းကမြို့နယ်၃မြို့နယ်မှာနေထိုင်ကြသူတွေအတွက်ပြည်내ထူထောင်ရေးလုပ်ငန်းတွေနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ရည်ရွယ်တာပါမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေဟာ2018ကတည်းကစတင်ခဲ့တာဖြစ်ပြီးအခုစာချုပ်လှကို2021ခုနှစ်ဇွန်လအထိလှုပ်ဆောင်သွားဖို့ကိုတက်တန်းတိုးလိုက်တာပါစတင်ခဲ့တဲ့2018ကစပြီးမောင်နှံမြို့နယ်နဲ့ဗုဒ္ဓတောင်မြို့နယ်မှာရှိတဲ့ကျေးရွာပေါင်း120ကျော်ကလူပေါင်း2600ကျော်နဲ့တွေ့ဆုံခဲ့ပြီးလူအချက်တွေကိုကွင်းစင်းလေ့လာခဲ့တယ်လို့သိရပါဗျ။ဒါပေမဲ့အခုဖြစ်နေတဲ့ COVID ရောဂါကြောင့်ခုနှစ်ချိန်မြောက်ကွင်းစင်းလေ့လာဖို့ကိုရပ်ထားရပေမဲ့ COVID ရောဂါကာကွယ်တားဆီးရေးအတွက်အသိပညာပေးတာတွေကိုအဲ့ဒီဒေတာကလူလူကြားတိုးမြှင့်ဆောင်ရွက်နေတယ်လို့ UNHCR ကပြောခွင့်ရဖို့ကို Miss Eva က VOA ကိုပြောပါတယ်။
The COVID-19 pandemic seems like across the whole world. It has required
COVID-19 ကပ္ပကရောဂါကြီးကတစ်ကမ္ဘာလုံးကိုရိုက်ခတ်နေတာပါ။ဒါကြောင့်မို့ကျမတို့သုံးပွင့်ဆိုင်ရထားတဲ့ဒီသဘောတူညီချက်နဲ့ပတ်သက်လို့အကောင့်ထည့်ဖို့ရေးအပိုင်းမှာ UNHCR နဲ့ UNDP တို့အနေနဲ့ထပ်တိုးဆောင်ရွက်စရာတွေရှိလာပါတယ်။ဥပမာဆိုရင်ပြီးခဲ့တဲ့လတွေအတွင်းမှာပဲကျမတို့အနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ကျန်းမာရေးလမ်းညွှန်ချက်တွေအတိုင်းနီးနီးကပ်ကပ်ဆက်ဆက်လှုပ်ဆောင်နေရတာတွေဖြစ်လာပါတယ်။ရွာတွေကိုသွားဆစ်ဆေးတဲ့အဖွဲ့ဝင်တွေကိုလျှော့ချပေးရပါတယ်။ကျန်းမာရေးလမ်းညွှန်ချက်တွေအတိုင်းတင်းတင်းကြပ်ကြပ်ဆောင်ရွက်ဖို့ဦးစားပေးအခြေအနေဖြစ်လာတာပါ။တဦးနဲ့တဦးဘေးကင်းတဲ့အကွာအဝေးတိုင်းရှိနေကြဖို့ပါ။လူမှုအတိုင်းဝန်းအတွင်းမှာစုဖွဲ့မှုတွေကိုလည်းကန့်သတ်လျှော့ချပေးရပါတယ်။ကျမတို့အဖွဲ့ဝင်တွေကိုရောဒီလူမှုအတိုင်းဝိုင်းတွေကိုပါဘေးဒုက္ခမရောက်အောင်လို့အတက်နိုင်ဆုံးထိန်းချုပ်ဆောင်ရွက်နေရတယ်လို့ Miss Eva ကပြောသွားတာပါ။ကိုဗစ်ကရောဂါအသိပညာပေးဆောင်ရွက်နေတာကြောင့်အရင်အစီအစဉ်တွေလုပ်ဆောင်မှုဖြစ်မလာသေးပေမဲ့စိတ်ချရတဲ့အချိန်ထိဆောင်နေရတဲ့အကြောင်းကိုလည်း Miss Eva ကအခုလိုဆက်ပြောပါတယ်
We would certainly continue to call from
အခုဆိုရင် COVID-19 ကပ်ရောဂါနဲ့ပတ်သက်လို့အသိပညာပေးတာတွေလှုပ်လာနိုင်ပါတယ်။ကျမတို့လှုပ်ရှားဆောင်ရွက်နေတဲ့နေရာ33နေရာကိုသွားပြီးယောဂါကာကွယ်ရေးကိစ္စတွေမျှဝေပေးနေပါတယ်။ဆက်ပြာတွေလက်ဆေးရည်တွေချပေးပြီးလက်သန့်စင်ရေးနေရာတွေလှုပ်ထားပေးပါတယ်။ဒါတွေဟာအရေးကြီးတဲ့လှုပ်ရှားမှုတွေပါ။ဒါပေမဲ့တစ်ဖက်မှာတော့ငကူအစီအစဉ်တွေကနှေးသွားပါတယ်။ခုနှစ်ကြော့မြောက်လုပ်နေတဲ့လိုအပ်ချက်တုံ့ပြန်နိုင်ရေးအရေးပေါ်စမ်းစစ်ရေးတွေကိုရပ်ထားရပါတယ်။စိတ်ချပေးခြင်းနဲ့အချိန်ကာလတစ်ခုကိုကျမတို့စောင့်ရမယ်လို့လည်း Miss Eva ကဆက်ပြောသွားတာပါ။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေလုံခြုံမှုရှိပြီးဂုဏ်သိက္ခာရှိရှိနေရပြန်နိုင်ဖို့ဟာမြန်မာအစိုးရရဲ့တာဝန်ဖြစ်ပြီး UNHCR နဲ့ UNDP ဟာလည်းဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေအတွက်ဆက်ပြီးကူညီသွားမယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။မြန်မာအစိုးရဘက်ကရိုဟင်ဂျာအသုံးအနှုန်းကိုလက်မခံပေမဲ့လို့ဒုက္ခသည်တွေပြန်လည်လက်ခံမယ်လို့ကတိပြုထားပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ပြစ်ဒဏ်ကြခံနေရတဲ့မြန်မာနိုင်ငံသား400နီးပါးကိုမလေးရှားအစိုးရအစီအစဉ်နဲ့မေလ17ရက်နေ့မှာနေရပ်ပြန်ပို့ခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။မလေးရှားနိုင်ငံရဲ့လောက်ဝကထိန်းသိမ်းစခန်း12ခုမှာထိန်းသိမ်းခံနိုင်ရတဲ့မြန်မာနိုင်ငံသား392ဦးကိုမလေးရှားအစိုးရရဲ့ယောဂထိန်းချုပ်ရေးအမိန့် MCO ကာလမှာပဲမလေးရှားအစိုးရကအစီအစဉ်နဲ့နေရပ်ကိုပြန်ပို့ပေးခဲ့ပါတယ်။ဒါဟာ COVID-19 အရေးပေါ်ကာလမှာထိန်းသိမ်းစခန်းတွေကိုရှင်းလင်းလိုက်တဲ့သဘောဖြစ်တယ်ဆိုပြီးမလေးရှားနိုင်ငံမှာရှိတဲ့မြန်မာအလို့သမားစံအရာရှိဦးအောင်စောမင်းကပြောပြပါတယ်
။ဒီနေ့ကျွန်တော်တို့မြန်မာနိုင်ငံကို402နဲ့လောလောဆယ်ဟိုကတော့ကဲဟိုမြန်မာနိုင်ငံသား392ယောက်ကိုပြန်ပို့ထားပါခင်ဗျဟုတ်တန်ယုံတန်ယုံကိုတော့ကျွန်တော်တို့သတင်းမေးတယ်လောလောဆယ်တော့သူတို့ရှိသလောက်ဟိုကဲဟိုပေါ့နော်အပါကြီးအလုံးခေါ်လာလို့ပြောတယ်ဒါဆိုချက်ဝင်လာရေတော့ဖြစ်လာမှာပေါ့နော်ဘာလို့လဲဆိုတော့အခုကအဆန်းကြီးကအများကြီးနေတာရယ်နောက်ထပ်အပါဖြစ်တာလေးရယ်ဆိုတော့ကံကိုသူတို့ရှင်းလိုက်တဲ့သဘောဖြစ်မယ်နောက်ထပ်လည်းထပ်တော့ဝင်နေမှာပဲမှာဟုတ
်မြန်မာနိုင်ငံသား392ဦးကိုမလေးရှားဆိုရရဲ့အစီအစဉ်နဲ့မလေးရှား airline ကနေဆင်းလုံးကအထူးလေယာဉ်နှစ်စီးနဲ့ပြန်ပို့ပေးလိုက်တာဖြစ်ကြောင်းမြန်မာနိုင်ငံသားကြီးဝန်ကြီးဌာနကလည်းကြေညာပါတယ်ဒီအတွက်အကျဉ်းချနေတဲ့မြန်မာနိုင်ငံသားတွေထံကလည်းကုန်ကြစည်ကောက်ခံတာမျိုးတွေမရှိခဲ့တဲ့အကြောင်းဦးအောင်စောမင်းကပြောပြပါတယ
်အခုဟာတော့လောလောဆယ်မလေးရှားဟာလည်းနှိပ်ပြီးကမှဟိုအလုပ်သမားကြီးကဟိုကောက်ခံတာမျိုးတော့မရှိပါဘူးဟုတ်မလေးရှားဟိုအစိုးရနဲ့ညှိပြီးတော့ပြန်ပို့ပေးလိုက်တာဟုတ်ဟုတ်လောလောဆယ်တော့ကိုကြီးစိတန်ယုံဘက်ကကောက်ခံထားတာလို့အလိုလေရင်စေးကောက်ခံထားတာမျိုးဆိုတော့မရှိပါဘူးဟုတ
်စကန်12ခုထဲမှာရှိတဲ့စစ်ဆေးပြီးသားအထောက်ထားထုတ်ပေးပြီးသားအကျဉ်းသားတွေကိုသာပြန်ပို့ပေးလိုက်တာဖြစ်ကြောင်းထိသေးစကန်ကမြန်မာတွေကိုမြန်မာတန်ယုံကိုစားပြုအကူအညီပေးနေတဲ့ဥတီယာမောင်မောင်ကလည်းပြောပြပါတယ
်စကန်မောင်အပေါင်းလုံးတွေကရှိတဲ့ဒီမြန်မာနိုင်ငံသားတွေထဲမှာ
passport လက်ဝယ်ရှိတဲ့လူတွေရဲ့တချို့ကကျွန်တော်တို့ဒီသွားပြီးအင်တာဗျူးလုပ်ပြီးတော့ဒီ CI ထုတ်ပေးထားပြီးတဲ့လူတွေအဲ့ဒီလူတွေကိုပြန်စီစစ်ပြီးတော့မလေးရှားနိုင်ငံအစိုးရအနေနဲ့ပို့ပေးတာခင်ဗျ390တိောက်ဆိုတာကကန့်ပေါင်း12ခုပေါ့နော်တခုထပ်တိုးသွားတယ်ဟိုစာဟန်းပြည်နယ်မှာရှိတဲ့ဒီကမာရန်ဆိုတဲ့ဒီထိန်းသိမ်းစခန်းတခုထပ်တိုးသွားတယ်အဲ့ဒါဒီနေ့ထဲမှာမှထပ်တိုးတာပါကျွန်တော်မြန်မာနိုင်ငံသားတွေတဲကနေပြီးတော့အထောက်ထား passport ရှိတဲ့သူတွေရဲ့သူတို့အရေးပေါ်အမိန်မထုတ်ပြန်ခင်အချိန်ကသွားစစ်ပြီးတဲ့သူတွေပေါ့သွားစစ်ပြီးတဲ့သူတွေဆိုတော့ CI ထုတ်ပြီးသားသူတွေလည်းပါသွားတယ်ပေါ့လူကလည်းများတဲ့ခါကျတော့သူတို့ဟိုအထက်ထက်မှာလူတွေများတဲ့အများလာတဲ့ခါကြရခြင်းသူတို့လည်းသူတို့ရဲ့လုံခြုံမှုပေါ့နော်အဲ့ဒါတွေကိုလည်းသူတို့ပြန်ပြီးရှိတဲ့အနေနဲ့မြန်မာနိုင်ငံအစိုးရနဲ့ဒီမလေးရှားအစိုးရနဲ့ဟိုဒီမလေးရှားမှာရှိတဲ့မြန်မာတန်ရုံနဲ့ပူးပေါင်းပြီးတော့ပို့ဆောင်တာပေါ့
မြန်မာနိုင်ငံကိုပြန်ရောက်သွားတဲ့မြန်မာလူသမားတွေကိုတော့တက်ဆိုင်ရာတိုင်းနယ်ပြည်နယ်အသီးသီးကရက်ရွာအခြေပြုစောင့်ကြည့်နေရာတွေမှာ27ရက်ထားပြီးစောင့်ကြည့်ထားရှိသွားမှာဖြစ်တယ်လို့လည်းဆိုပါရယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ဥရောပကော်မရှင်ကဗန်လုပ်ငန်းနဲ့ငွေကြေးဆိုင်ရာ NDA ရှိတဲ့နိုင်ငံစီးနေမြန်မာကိုထည့်သွင်းရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တုံးသက်ချက်အမြင်ကိုတင်ပြပေးမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ငွေမဲ့ခွာချမှုနဲ့အကြမ်းဖက်အဖွဲ့တွေငွေကြေးထောက်ပံ့မှုတွေကိုပြင်းပြင်းထန်ထန်တိုက်ဖျက်နိုင်ရေးဥရောပကော်မရှင်က12လအတွင်းအရေးယူဆောင်ရွက်မဲ့အထက်မှာသူတို့ဗန်နာရေးစနစ်အတွက် NDA ရှိတဲ့နိုင်ငံ12နိုင်ငံစီးနေအစ်ကိုမေလ9ရက်နေ့ကထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံလည်းပါဝင်ခဲ့ပါတယ်။မြန်မာကို NDA ရှိတဲ့နိုင်ငံစီးနေထည့်သွင်းခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဗြိတိန်အခြေစိုက်မြန်မာအရေးလှုပ်ရှားနေတဲ့ Burma Campaign UK အဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကအခုလိုတုံ့သက်ပါတယ
်။ So they have now done a review of Myanmar and the banking regulations in Myanmar under this new regulation.
2018ခုနှစ်ကချမှတ်ခဲ့တဲ့ EU ဘဏ်လုပ်ငန်းဆိုင်ရာစီးပင်းစည်းကမ်းအစ်တွေနဲ့ညီမညီမြန်မာနိုင်ငံကဘဏ်လုပ်ငန်းဥပဒေစီးပင်းစည်းကမ်းတွေကိုဥရောပကော်မရှင်ကတုံ့တက်ရမှာအားနည်းချက်တွေရှိနေတယ်ဆိုတာကိုတွေ့ရှိခဲ့တာပါအကြမ်းဖက်သမားတွေဒါမှမဟုတ်မူရစေးရောင်းဝယ်သူတွေဒါမှမဟုတ်အခြားရာဇဝတ်ကျူးလွန်သူတွေကနေမြန်မာရဲ့ဘဏ်စနစ်အားနည်းချက်ကိုအသုံးပြုပြီးသူတို့ရဲ့ငွေမဲတွေကိုငွေဖြူဖြစ်အောင်အလွယ်တကူလုပ်နိုင်ခဲ့ပါတယ်သူတို့မှာတရားမဝင်ပတ်စံတွေရှိနေတယ်ဆိုရင်မြန်မာနိုင်ငံကဗန်ထဲမှာအဲ့ဒီပတ်စံတွေကိုထည့်ပြီးတန်ရှင်းတဲ့ငွေဖြစ်သုံးနိုင်ဖို့ပြင်ပနိုင်ငံတွေကိုငွေကြေးလွှဲပြောင်းနိုင်ပါတယ်တကယ်လို့ရာဇဝတ်ကျူးလွန်သူတွေဆိုရင်တော့ဒီပတ်စံကိုအပျော်စီးရွက်လေလူမျိုးဝယ်စီနိုင်ပါတယ်တကယ်လို့အကြမ်းဖက်အဖွဲ့အစည်းဆိုရင်တော့ဘုံတွေဝယ်ယူနိုင်ပါတယ်ဒါကြောင့်ဒီလိုဗန်လုပ်ငန်းဆိုင်ရာအားနည်းချက်ကိုအသုံးပြုနေတဲ့ရာဇဝတ်ကျူးလွန်သူတွေနဲ့အကြမ်းဖက်အဖွဲ့အစည်းတွေကနေဥရောပနိုင်ငံတွေစီဥရောပနိုင်ငံတွေစီငွေကြေးလွှဲပြောင်းမှုတွေလှုပ်လာမဲ့ကိစ္စအလွန်အန္တရာယ်ကြီးတယ်လို့ဥရောပကော်မရှင်ကတုံ့သက်ကြောင်း Mark Farmana ကပြောသွားတာပါဒီလိုငွေမဲခွာချမှုနာမည်ပြက်စင်းမှာမြန်မာကိုထည့်သွင်းခြင်းအပြင်ဥရောပကော်မရှင်ဘက်ကရောဘာတွေမျှော်လင့်ပါသလဲ Mark Farmana ပြောပြတာက
And they hope that by doing this two things will happen first when
ဥရောပကော်မရှင်ဘက်ကမျှော်လင့်ထားတာနှစ်ချက်ရှိပါတယ်။ပထမတစ်ချက်ကတော့မြန်မာနိုင်ငံဟာဗန်နာရေးစနစ်အားနည်းပြီးအန္တရာယ်ရှိတဲ့နိုင်ငံစီးနေတဲ့မှာပါနေတာကြောင့်မြန်မာနဲ့ဖက်ဆက်လုပ်ကိုင်နေတဲ့ဥရောပဘဏ်တွေအားလုံးကုမ္ပဏီအားလုံးအနေနဲ့သူတို့နဲ့လုပ်ကိုင်နေသူတွေလုပ်ငန်းတွေဟာရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်မှုမရှိဘူးဆိုတာတေချာစေရေးပုံမစစ်ဆေးလှုပ်ဆောင်ဖို့လိုအပ်လာပါတယ်။ဒုတိယအချက်ကတော့မြန်မာဆိုရအနေနဲ့ဥပဒေတွေကိုပြောင်းလဲလာလိမ့်မယ်လို့ဥရောပကော်မရှင်ကမျှော်လင့်တဲ့အကြောင်း Mark Farmana ကပြောသွားတာပါ။ဒါအပြင်ဥရောပကော်မရှင်ဘက်ကဒီလိုအရေးယူဆောင်ရွက်တာတွေမတိုင်ခင်မှာမြန်မာနိုင်ငံကဗန်လုပ်ငန်းစနစ်အားနည်းချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ဆွေးနွေးပြီးအပြောင်းလဲတွေလုပ်ဖို့တိုက်တွန်းခဲ့ပေမဲ့မြန်မာဘက်ကလိုက်နာလှုံ့ဆော်ခဲ့ခြင်းမရှိဘူးဆိုတာအထင်ရှားတွေ့ရကြောင်း Mark Farmana ကပြောပါတယ်။
So the EU will already have been talking to the government and saying we are concerned.
မြန်မာနိုင်ငံကိုနိုင်ငံရဲ့စီးပွားရေးလုံခြုံမှုရှိအောင်စီးပင်းစည်းကမ်းတွေလိုက်နာရေးမှာမြန်မာဘက်ကလှုံ့ဆော်နိုင်ခြင်းမရှိတဲ့အတွက်သူတို့အနေနဲ့စိုးရိမ်မကင်းဖြစ်ကြောင်းဥရောပကော်မရှင်ကမြန်မာဆိုရကိုအရင်ကတည်းကပြောခဲ့တာပါ။ဒါပေမဲ့မြန်မာဘက်ကဒီကိစ္စနဲ့ပတ်သက်လို့ဘာမှမလုပ်ခဲ့ပါဘူး။ဒါကြောင့်ဥရောပကော်မရှင်ကနောက်ဆုံးမှာမြန်မာကိုအန္တရာယ်ရှိတဲ့နိုင်ငံစည်းနှဲကိုထည့်သွင်းခဲ့တာဖြစ်ပါတယ်လို့ Mark Farmana ကပြောသွားတာပါဒီလို NDA ရှိတဲ့နိုင်ငံစီးရင်ကနေပယ်ဖျက်နိုင်ဖို့အဲ့ဒီနိုင်ငံတွေအနေနဲ့သူတို့ရဲ့ဥပဒေတွေကိုအစ်စ်ပြောင်းလဲပြဋ္ဌာန်းပြီးကြက်ကြက်မက်မက်ဆောင်ရွက်ခဲ့တာတွေရှိတယ်လို့လည်း Mark Farmana ကဆိုပါတယ်
အရင်ကသတ်မှတ်ခံထားရတဲ့နိုင်ငံတချို့ကိုပယ်ဖျက်ခဲ့တဲ့အထက်မှာလာအိုစ်၊တီရီလင်ကာ၊အီသီယိုးပီးယားစတဲ့6နိုင်ငံပါဝင်ပါတယ်အခုလိုဥရောပကော်မရှင်ကမြန်မာနိုင်ငံကိုအန်ဒီရရှိတဲ့စီးမားထည့်သွင်းခဲ့တဲ့ကိစ္စဟာစီးပွားရေးအရာအရေးယူပိတ်ဆို့တာလည်းမဟုတ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုနိုင်ငံရေးစတာတွေနဲ့ဘာမှမသက်ဆိုင်ဘူးလို့ Mark Farmana ကဆိုပါတယ်ဒါဟာစီးပွားရေးအရာလုံခြုံမှုရှိရေးမှာစီးမြင်စည်းကမ်းတွေလိုအပ်နေတာကြောင့်ဖြစ်ပြီးမြန်မာအနေနဲ့ဗန်လုပ်ငန်းဆိုင်ရာအားနည်းချက်တွေကိုပြုပြင်ပြောင်းလဲလာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း Mark Farmana က VOA ကိုပြောပါတယ်ရှင
်ကျမခွန်ညိုပါရှင်စေယုံစေကန်သုံးအကာအကွယ်ဝတ်စုံ PPE ဆိုတဲ့စကားလုံးဟာကိုဗစ် -19 ကပ်ရောဂါစတင်ပြန့်ပွားလာခဲ့တဲ့လွန်ခဲ့တဲ့လအနည်းငယ်ကစလို့လူတွေနားယင်နေကြတာပါကိုရိုနာဗိုင်းရပ်စ်ကြောင့်ကာကွယ်နိုင်မှုတစ်ကမ္ဘာလုံးမှာ PPE ဝတ်စုံပစ္စည်းတွေလိုအပ်ချက်မြင့်မားလာနေသလောက်လူသလောက်မထုတ်လုပ်နိုင်တဲ့အချိန်မှာပဲမလေးရှားနိုင်ငံမှာတော့စေရနာဝန်ထမ်းတွေကဒီလိုအပ်ချက်ကိုဖြည့်ဆည်းပေးနေကြတဲ့အကြောင်းသတင်းတော့ Dave Gunnibun ရဲ့သတင်းလွှာကိုပြောပြပေးမှာပါရှင်ဒေါက်တာ Katrina Gadia က Kuala Lumpur မြို့တော်မာလာယာတက္ကသိုလ်ဆေးရုံကသွားနဲ့ကတွင်ခွဲစိတ်အထူးကူတယောက်ပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုရန်ကိုကာကွယ်ဖို့လူနာကိုမကြည့်ခင်လက်ကိုတန့်စင်သလို PPE အကာအကွယ်ဝတ်စုံကိုလည်းဝတ်ပါတယ
် So every patient that come through the doors is considered as positive so
ဒီကိုလာကြတဲ့လူနာတိုင်းကိုအဖြေအတိအကျမထွက်မချင်းဗိုင်းရပ်စ်ရှိနိုင်တယ်လို့ပဲသဘောထားရပါတယ်ဒါကြောင့်လူနာတွေကိုကုသချိန်မှာကိုယ့်ဘက်ကလည်းအပြည့်အဝပြင်ဆင်ကာကွယ်ထားရပါတယ်လို့သူကပြောပါတယ်သူဝတ်ထားတဲ့ plastic မျက်နှာကဟာဆက်ယုံတော့မဟုတ်ပါဘူးဆေးရုံနဲ့10ကီလိုမီတာအကွာလောက်ကအိမ်တွင်းပြပစ္စည်းပါမလေးရှားနိုင်ငံကစားမရေးဝန်ထမ်းတွေအတွက်လိုအပ်နေတဲ့အကာအကွယ်ပစ္စည်းတွေထုတ်လုပ်ဖို့ Facebook ကနေတစင်ဖွဲ့စည်းထားတဲ့အဖွဲ့ဝင်900ကျော်ပါစေရနာဝန်ထမ်းအဖွဲ့ဝင်တယောက်ဖြစ်တဲ့ William Elbasis ကသူ့အိမ်မှာပဲ 3D printer နဲ့ထုတ်ထားတာပါ
No other people are more important than the frontliners and if they need something
ရှေ့ရန်ကလူတွေလောက်ဘယ်သူမှအရေးမကြီးပါဘူးသူတို့လိုတာရှိရင်ဖြည့်ဆည်းပေးရမယ်လို့ပဲကျွန်တော်ကတော့ယူဆပါတယ်လို့သူကပြောပါတယ်COVID-19 ကပ်ရောဂါမဖြစ်ခင်ကတည်းက 3D printer တစ်ခုရှိနေတဲ့သူကိုမျက်နှာအကာတွေပိုးပြီးထုတ်နိုင်အောင်နောက်ထပ်လေးလုံးဝယ်နိုင်အောင်မိတ်ဆွေတွေကကူညီကြပါတယ်။ Electronic သင်္ကြန်ရေးကုမ္ပဏီတစ်ခုကအယောင်းတာဝန်ခံဖြစ်တဲ့ Abbasis ဟာမကြခင်ကစလို့အလုတ်သိမ့်မလုပ်ရတဲ့အတွက်လဲ PPE ကျန်းမာရေးသုံးပစ္စည်းထုတ်လုပ်ရေးမှာပိုးပြီးတော့အချိန်ပေးခဲ့တာပါ
။ My motivation is this.I got to protect the front line at all costs because
you know can you check out ရှေ့တန်းကလူတွေကိုတတ်နိုင်တဲ့လောက်ကာကွယ်ရမယ်ဒီလူတွေကြဆုံးရင်ကျွန်တော်တို့ကိုဘယ်သူကကာကွယ်မှာလဲအခုဆိုရင်သူတို့ဒီပစ္စည်းတွေလိုနေပါတယ်ထိုင်ဆောင်နေလို့လည်းမဖြစ်ဘူးဆိုတော့ကျွန်တော်တို့ကတတ်နိုင်တဲ့လောက်ကူညီကြရမှာပါလို့သူကပြောပါတယ်မျက်နှာကထုတ်ဖို့ဒီဇိုင်းပုံစံကို Facebook ဖွဲ့ကနေရပါတယ်ပရင်တာတစ်ခုစီကနေပြီးတော့တနာရီလောက်အတွင်းမျက်နှာအကာ print နှစ်ခုထုတ်ပေးနိုင်ပါတယ်အဲ့ဒီနောက်မှာတော့ဗိုင်းရပ်စ်ကိုတကယ်ကာကွယ်ပေးမဲ့ပလတ်စတစ်အကာပြားတွေကိုဖရိတ်တွေမှာသူ့ဇနီးကတက်ပေးပါတယ
် I would like to say a big thank you to all these volunteers who
ရှေ့တန်းကတာဝန်ယူနေရတဲ့သူတွေကိုကာကွယ်နိုင်ဖို့လှူဒန်းကြကြိုးပမ်းကြတဲ့စေတနာဝန်ထမ်းအားလုံးကိုအင်မတန်မှကျေးဇူးတင်ပါတယ်လို့ဒေါက်တာကက်သရီနာကာဒီယာကပြောသွားတာပါအခုလိုစေတနာဝန်ထမ်းတွေကကျန်းမာရေးဝန်ထမ်းတွေအတွက်လိုအပ်တဲ့အကာအကွယ်ပစ္စည်းတွေလုံလုံလောက်လောက်ရအောင်ကူညီကြတာမို့ကျန်းမာရေးဝန်ထမ်းတွေအနေနဲ့လည်းလူမှုကျန်းမာရေးအတွက်ရှေ့တန်းကနေကာကွယ်ပေးစောင့်ရှောက်ကူတာနိုင်မှာဖြစ်ပါတယ်ရှင်ကျမခွာညိုပါ
ဒီနေ့ထဲအပွဲယူရမယ်ဘွဲ့ရအလောင်းလျာကျောက်သူကျောင်းသားတွေအဖို့ဘောရီတပင်တက်ဖို့အခွင့်အရေးလက်လွတ်ဆုံးရှုံးရတော့မှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်လူစုလူဝေးလုပ်တာကိုပိတ်ပင်ထားလို့ American Taiwan Calling နဲ့တက္ကသိုလ်ကြီးတွေက online video ကနေတစင်ပွဲပေးဖို့စဉ်းစားနေကြပါတယ်။ Daria Digards People Tarot တဲ့ကိုပြောပြပါမယ်။ Cornell တက္ကသိုလ်မှာ၄နှစ်တာရင်းတကုံကုံနဲ့စူးစမ်းပန်းစားပညာစီပူခဲ့တဲ့ Julian Bain တယောက်ဒီမေလာတဲ့ဘောရီတပင်တက်ဖို့ကိုတကယ်ပဲအားခဲမျှော်လင့်နေကြတာပါ။
Graduation is 3 days long there's a lot of events but
ဘောရီတပင်က၃ရက်တောင်လုံးမှာဘွဲ့တွေကလည်းအများကြီးပဲဘွဲ့ယူမဲ့အခမ်းအနားမှာထင်ရှားကြော်ကြားတဲ့လူတွေမိကွန်လာပြောမှာအရင်ကကျမတို့ကြောင်းဘွဲ့ပေးတဲ့အခမ်းအနားကိုဒုတိယသမ္မတကြီးဂျိုးဘိုင်ဒန်ကိုယ်တိုင်လာပြီးမိကွန်ပြောမှုတယ်ဘွဲ့ယူဖို့ဖိတ်စာရမယ်အစားဘောရီတပင်ဖြတ်လိုက်ပြီးဆိုတဲ့စာကိုယ်တော်လက်ခံရရှိတယ်လို့လည်းသူကပြောပါတယ်မလာလေကလေးကဘောရီတပင်ဖြတ်သိမ်းမယ်လို့ကြေညာတဲ့အထက် Yale Columbia နဲ့MIT တက္ကသိုလ်တွေလည်းပါပါတယ်ဒီတက္ကသိုလ်ကြီးတွေလက်တလောကြုံနေရတဲ့အခက်အခဲကတော့ ဗောဒင်းသမီးကိုအိမ်တွေကနေဘယ်လိုဆင်နွှဲလို့ရမလဲဆိုတာပါပဲ။ Harvard တက္ကသိုလ်က online video ကတစင်ပွဲပြီးမှဖြစ်တယ်လို့ John Hopkins တက္ကသိုလ်အစိမ့်မြင့်နိုင်ငံကလေးလာရေးအကြောင်း size ကလည်း Harvard လိုပဲပွဲပြီးမယ်လို့ပြောပါတယ်
။ Virtual ceremony but we also have promised the students that when it's
video ကတစင်ဗောဒင်းသမီးလို့ပို့ကျွန်တော်တို့ခက်မြန်မြန်ပဲဆုံးဖြတ်လိုက်ပါတယ်။အခြေအနေပြည့်တဲ့နေ့ဒုတိယတွေပြန်ဆောင်ကြမယ်လို့လည်းကျောင်းသားတွေကိုကတိပေးထားပါတယ်။နောက်ပိုင်းတစ်ခုခုလုပ်ဖို့ရှိပါလိမ့်မယ်။လို size တက်ကတော့အကြောင်းကြီးကပြောပါတယ်လူကိုယ်တိုင်တွေ့မဲ့ပွဲတွေကိုနောက်တော့ကျင်းပမယ်လို့ဆိုပေမဲ့ဘယ်တော့လဲဆိုတာပြောဖို့ကတော့စောလုံးနေပါသေးတယ် Boston တက်ကတော့ဆိုရင်2021ခုနှစ် January လထိပြိမ့်မယ်လို့ကြေညာထားတာပါ American တက်ကတော့နဲ့ College အဖွဲ့အစည်းရဲ့ဥက္ကဋ္ဌ Lee Pascarella ကဘွဲ့တင်သမီးတွေဖြတ်ရတာကဘွဲ့ရတွေအတွက်တော့မဟုတ်ပဲပညာရေးလောကကြီးတစ်ခုလုံးအတွက်စိတ်ပျက်စရာပါလို့ပြောပါတယ
် Commencement ceremonies are important not only because they celebrate the academic
ကျောင်းသူကျောင်းသားတွေပညာရေးအောင်ပွဲခံဖို့အတွက်သာမကဘူးကျမတို့လူမှုအဖွဲ့အစည်းရဲ့ရှေးထုံးစံကိုအတူမျှဝေခံစားဖို့စူဝေးကြတာလည်းဖြစ်ပါတယ်တခါတလေနှစ်လည်မိတ်ဆုံပွဲတွေနဲ့ကျုံရတာတော့ကျောင်းသားဟောင်းတွေလာကြတွေ့ကြနေဒီကျောင်းကြီးတွေကသူတို့ဘဝတွေကိုဘယ်လိုပြောင်းလဲပြေးခဲ့တယ်လဲဆိုတာကိုပြန်မြင်အောင်မိစေနိုင်ပါတယ်COVID-19 ကာယောဂါကြီးကြောင့်တက္ကသိုလ်တွေကဒီလိုဆုံးဖြတ်ရတာကိုဘွဲ့ရအလောင်းလျာကျောင်းသူကျောင်းသားတွေကနားလည်နိုင်ပါတယ်လို့ပြောပါတယ်။ online ပေါ်နေတဲ့ပြင်အတွေ့အကြုံကိုပဲအကောင်းဆုံးရယူနိုင်ဖို့မျှော်လင့်ဆောင်စားနေကြတယ်လို့လည်းဆိုပါတယ်ခင်ဗျာ။ကျွန်တော်ရဲမတော်မှာ
အခုဆက်လက်ပြီးကမ္ဘာမီဒီယာတွေနဲ့မြန်မာနိုင်ငံအကြောင်းရေးသားချက်တွေကတချို့မူရင်းအပေါ်မပြတ်ထုတ်နှုတ်ပြောပြလိုပါတယ်။ဂျပန်နိုင်ငံရဲ့အကူအညီနဲ့မြန်မာနိုင်ငံဟာသူ့ရဲ့ပထမဦးဆုံးဂျိုရုကို2021မှာပြစ်လွှတ်ဖို့စီရက်စရကောင်းစင်နဲ့နီကီအေရှန်ရီဗျူးမှာယူရှိနီတာရေးတဲ့ဆောင်းပါးကိုပထမဆုံးပြောပြလိုပါတယ်ဂျပန်ပြည်ပညာသံဝေးပထမဆုံးဂျူဒူတလုံး2021မှာပြည်တင်နိုင်ဖို့မြန်မာနိုင်ငံစီစဉ်နေတဲ့စိုက်ပျိုးရေးတုတ်တက်စေဖို့တဘာဝဘီအန်ဒီရဲ့ဟန်တာယောပါစေဖို့စတဲ့နယ်ပယ်ရေးမှာအသုံးပြုနိုင်မယ်လို့ဂျပန်ပညာရှင်တူကပြောကြောင်းကိုကဖော်ပြပါတယ်ကီလို50ခန်းလေးတဲ့micro satellite ကိုဂျူဒူအစေးလေးကိုဒီဆောက်ပြစ်လွှတ်ဖို့အတွက်အမေရိကန်ဒေါ်လာ66သန်းကုန်ကျမှာဖြစ်ပြီးမြန်မာအစိုးရကပဲကြားခံမယ်လို့ဆိုပါတယ်။ဒါဟာမြန်မာအစိုးရရဲ့ကိုပိုင်ဂျူဒူတီဆောက်ရေးအစီအစဉ်ရဲ့တစိတစ်ပိုင်းဖြစ်ပါတဲ့။2019တုန်းက Intelsat 39ကိုပြင်သစ်ဂိုင်ယာနာကပြစ်တင်ခဲ့ပြီးတဲ့နောက်အဲ့ဒီဂျူဒူကိုမြန်မာနိုင်ငံကတစိတစ်ပိုင်းအသုံးပြုခွင့်ရရှိခဲ့တယ်လို့ပြောပါတယ်။2022အရောက်မှာပြည်သူ95ရာခိုင်နှုန်းဟာ broadband ကိုရနိုင်စေရမယ်ဆိုတဲ့မြန်မာအစိုးရရဲ့ပန်းတိုင်အတွက်ဒီစီမံခန့်ဟာအထောက်အကူပြုနေတယ်လို့လည်းရေးပါတယ်။လမ်းပန်းဆက်သွယ်ရေးညံဖျင်းတဲ့မြန်မာနိုင်ငံမှာစီးနံဘလောက်ထွက်တယ်ဆိုတာကွင်းစင်းအတည်ပြုနိုင်ဖို့နဲ့တဘာဝပတ်ဝန်းကျင်ညီနွတ်မှုကိုသွားရောက်လေ့လာဖို့အတွက်အခက်အခဲကြုံနေရတာဖြစ်တဲ့အတွက်ဒီကိစ္စတွေအတွက်ဂျိုရူးနီးပညာဘယ်လိုအသုံးပြုမယ်ဆိုတာကိုလည်းမြန်မာနိုင်ငံကပညာတော်သင်ကျောင်းသားတချို့ဂျပန်ကိုသွားရောက်လေ့လာကြမှာဖြစ်တယ်လို့ပြောပါတယ်။အကြီးစားဂျူဒူတွေဆိုရင်ဒေါ်လာသန်းရာနဲ့ချီကုန်ကျတဲ့အတွက်အကုန်ကျစိတ်မများတဲ့ဒီ micro satellite ဂျူဒူလေးဟာမြန်မာနိုင်ငံလိုဖုံဖြိုးစဲနိုင်ငံတွေတဲ့သင့်တော်ပါတယ်တဲ့။အာဂါသဟာနိုင်ငံတစ်ခုခုရဲ့အမျိုးသားရေးနယ်နိမိတ်မဟုတ်ဘူး။ American ပြည်ထောင်စုတရုတ်နဲ့တခြား IT company ကြီးတွေကအပိုင်စီးထားတာမျိုးမဟုတ်ဘဲကမ္ဘာအသိုင်းအဝန်းတစ်ခုလုံးကအသုံးပြုနိုင်တဲ့အခြေအနေဖန်တီးဖို့လိုလာတယ်လို့ဂျပန်ပညာရှင်တာကာဟာရှိကပြောကြားတဲ့အကြောင်းကိုကရေးသားထားပါခင်ဗျာဆက်လက်ပြောပြမှာကတော့ထိုင်းနိုင်ငံရဲ့အမှတ်ဆုံးတက်မတော်ကြီးကဲကူ Bangkok Post သတင်းစာကပြုလုပ်ထားတဲ့အင်တာဗျူးတစ်ခုပဲဖြစ်ပါတယ် Thai Third Army လို့ခေါ်တဲ့အမှတ်ဆုံးတက်မတော်ကြီးကဲဒုတိယဗိုလ်ချုပ်ကြီးချာချွန်ချိုင်ချာယာခန်ဟာလုံလုံရေးတာဝန်တွေကနေသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စ COVID-19 ကာကွယ်ရေးအထူးများပြားလာတဲ့ပြဿနာတွေနဲ့အများအားအလုံးစုံနေပါတယ်တဲ့မြန်မာနဲ့လာအိုစ်ဘက်ကခိုးဝင်လာတဲ့မူရေးဆေးမှောင်ခိုးတွေကိုစောင့်ကြည့်ဖို့တာဝန်ခွဲဝေခန့်အပ်ရတာကတော့သူရဲ့ပုံမှန်အလုပ်ပါပဲဒါပေမဲ့တော်မီတွေလောင်တော့လဲသူကပဲကူညီဖို့ကန့်လန့်ခဲ့တယ်လို့ကိုရိုနာဗိုင်းရပ်စ်ပြဿနာကာကွယ်တာစီဟာလဲသူရဲ့နောက်ဆုံးအလုပ်တာဝန်တစ်ခုဖြစ်နေပါတယ်တဲ့ဒုတိယဗိုလ်ချုပ်ကြီးချာချွန်ချိုင်ကို Bangkok Post ကအင်တာဗျူးပြုလုပ်တဲ့အခါမှာပထမဆုံးနေဆက်ဖြတ်မူရေးခိုင်းတွေဟာထိုင်းနိုင်ငံရဲ့ဝင်ရောက်နေဆဲဖြစ်ပေမဲ့မကြသိခင်ကတော့ COVID-19 ကာယရောဂါကြောင့်ရဆိုင်နေတယ်ဒီရောဂါကြောင့်နေဆက်စစ်ဆေးရေးဂိတ်တွေဖွင့်လှစ်ဖို့စစ်သားတွေရဲတပ်ဖွဲ့ဝင်တွေကိုရုတ်တရက်ဆီလွှတ်လိုက်ရတဲ့အတွက်မူရေးခိုင်းတွေဟာလောလောဆယ်ရဆိုင်သွားပြီး ပြန် စား နိုင် မဲ့ အခွင့် အခါ ကို ပဲ စောင့် ဆိုင် နေ ရတယ် လို့ ဆို ပါတယ် ထိုင်း နိုင်ငံ တွေ ကို ဝင် ရောက် နေ တဲ့ မူရေးဆေး ပမာဏ ကို မေး တဲ့ အခါ မှာ တော့ UNCB လို့ ခေါ် တဲ့ မူရေးထိန်းချုပ် ရေး ဘုတ် ဖွဲ့ က ပဲ သိရှိ နိုင် မှာ ဖြစ် ပေမဲ့ မူရေးဆေး ပြား သန်းပေါင်း များ စွာ ဟာ နေ ဆက် မှာ ရှိ နေ တယ် ဒါ အပြင် လွတ် တဲ့ ဓာတု ပစ္စည်း တွေ ရရင် ရသ လောက် စေဝါ ထုတ် လုပ် မှု က တက် လာ မယ် ဆို တာ ကို တော့ ပြော နိုင် တယ် လို့ သူက ဆို ပါ တယ် ဦးကြီးနိုင်ငံရေးမှာ မြန်မာ ဘက်က ဘလောက် ပူးပေါင်း ဆောင်ရွက်သလဲ ဆိုတဲ့ မေးခွန်း ကို ဖြေ ကြတဲ့ အခါ မှာ တော့ မြန်မာ ဘက်မှာ လည်း ဖန်ဆီးမှု တွေ တော့ ရှိရယ် သို့ပေမဲ့ တိုင်းရင်းသား လက်နက်ကိုင် အဖွဲ့ တွေ နဲ့ ဖြစ် နေတဲ့ ပဋိပက္ခ တွေ ကို လည်း သူတို့ ဘက်က ယင်ဆိုင် နေ ရတာ ဖြစ် တယ် အဲ့ဒီ ဒေသ တွေ မှာ အစိုးရ အာဏာ သက်ရောက် မှု က အပြည့် အဝ မရှိ ဘူး လို့ ပြော ကြောင်း ညှိတာ ထား ပါတယ် ဒါ အပြင် သူတို့ စစ်တပ် ဟာ mobile kitchen ယူလျာ မိဖို့ ကြောင်း တွေ နဲ့ wing wing နဲ့တဲ့ လူတွေ နေထိုင်နေတဲ့ ကြေးရွာ တွေ ကို သမင်းဟင်း တွေ ဖြန့်ဝေ ပေးနေတယ် တကြီးရွယ်ဦး တွေ မသန်စွမ်းသူ တွေ အတွက် motorcycle တွေ နဲ့ ကိုယ်တိုင် သွားရောက် ပြီးတော့ စားသောက် တွေ ပေးပို့တယ် ဒီအတွက် အစိုးရ ပတ်စံ ကို သူတို့ မသုံးဘူး အလှူငွေ နဲ့ လုပ်တာ ဖြစ်တယ် လို့ လည်း သူက ပြော ပါသေးတယ် လူတွေရဲ့ မျက်နှာ မှာ ပြုံးရှင်မှု ကို တွေ့ရတာ ဟာ အကြီးအမားဆုံး ဆုလက် ပါပဲ လို့ လည်း ဗိုလ်ချုပ်ကြီး က ပြော ကြောင်း ရေးသား ထား ပါတယ် ခင်ဗျာ ကျွန်တော် ကျော်စံ တာ ပါ
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Corona virus ကြောင့်မြန်မာနိုင်ငံမှာ stay home ကာလတွေကိုဖြတ်သန်းနေရတဲ့အချိန်မှာပြည်တွင်းကတနိုင်တစ်ပိုင်စီးပွားရေးလုပ်ငန်းတွေရဲ့လက်ရှိစီးပွားရေးအခြေအနေကတော့စိုးရိမ်နေရတဲ့အခြေအနေတစ်ရပ်ကိုရင်ဆိုင်နေရပြီလို့ဆိုပါတယ်။ဘလို့ရင်ဆိုင်ကြုံတွေ့နေရတယ်ဆိုတာကိုကြည့်ကြရအောင်ကဘာကယောဂါဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမတ်လ23ရက်နေ့မှာစတင်တွေ့ရှိခဲ့ပြီးနောက်မှာတော့မြန်မာနိုင်ငံမှာယောဂါပြန့်ပွားမှုကိုထိန်းချုပ်လိုတဲ့အနေနဲ့အစိုးရကလူစုလူဝေးဖြစ်ပေါ်စေမှုကိုထိန်းချုပ်လိုက်တာပြည်သူအများစုကို stay home ကာလအနေနဲ့ဧပြီလနဲ့မေလ15ရက်နေ့ထိစောင့်ကြည့်ကာလတွေဖြစ်သတ်မှတ်ပြုလုပ်ခဲ့ပါတယ်။အဲ့ဒီလိုပြုလုပ်ဆောင်ရွက်ခဲ့တဲ့အတွက်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း200အောက်မှာပဲရှိနေခဲ့ပြီးတော့ယောဂါကူးစက်မှုကိုလည်းအတန်အသင့်ထိန်းချုပ်နိုင်ခဲ့ပါတယ်။အဖက်ကလည်းတနိုင်တစ်ပိုင်စီးပွားရေးလုပ်ငန်းလေးတွေကရပ်တန့်ထားတဲ့အတွက်စီးပွားရေးဆိုင်ရာထိခိုက်မှုတွေလည်းရှိလာတာကိုတွေ့ရပါတယ်။သပင်ညက်ဆိုင်ဖွင့်ထားတဲ့ကိုရဲမြင့်ကလည်းဧပြီလကနေမေလ15ရက်နေ့ထိစိုင်ပိတ်ထားရတဲ့အတွက်ဝင်ငွေမရှိဘဲနဲ့ကုန်ကြမ်းဆိတ်တွေပဲများနေတာမို့စားဝတ်နေရေးကတနေ့ထက်တနေ့ပိုခက်ခဲလာတယ်လို့ဆိုပါတယ်
။ COVID-19 ဖြစ်သွားတော့အလုပ်တွေကလည်းပိတ်ထားရတာပေါ့အလုပ်တွေပိတ်တော့ပထမစီးပွားရေးကလည်းဝင်ငွေမရှိတော့ဘူးပေါ့ဝင်ငွေမရှိတော့ခက်နဲ့ချွတ်ချန်ချေတာစားနေရတာပေါ့ဒါစုပဲ
ရန်ကုန်မြို့မှာလက်ဖက်ဆိုင်ဖွင့်ထားသူကလည်းဆိုင်ကိုဖွင့်ခွင့်မရှိတဲ့အတွက်ပါဆယ်စနစ်နဲ့ရောင်းချပေးနေတာရက်ရှည်လာတာနဲ့အမျှဆိုင်ရဲ့ဝင်ငွေကိုထိခိုက်လာတဲ့အတွက်ဆိုင်ကန်းငှားကအတွက်စိုးရိမ်မိကြောင်းကိုဗစ်ကာလအလွန်တွေမှာတော့ဝင်ငွေအခြေအနေပိုကောင်းလာနိုင်ဖို့မျှော်လင့်မိနေတယ်လို့ပြောပါသေးတယ်
ဆိုင်ရတော့ဒီမပိတ်တာလည်းကြာပြီလေဒီပိတ်တာပြီမဲ့ခုနကပါဆယ်လေးပဲရောင်းလို့ရတာပေါ့ဆိုင်မထိုင်းတော့ပြီလို့ရောင်းချခွင့်လည်းမရှိတာပေါ့ကျွန်တော်ကတော့ဆိုင်ရတာဟိုမှာ6လတစ်ချိန်ပေးတာလို့မျိုးခုကျတော့တစ်လတစ်ချိန်နဲ့နှစ်လတစ်ချိန်တော့အဲ့လိုပေးရတယ်လို့ပြောတာ
ရန်ကုန်မြို့ကပြည်သူချို့ကတော့မေလ3ကစတင်ပြီးတော့စောင့်ဝင်နေရတဲ့လုပ်ငန်းဝင်ကိုပြန်လည်ဝင်ရောက်လာခဲ့သူတွေရှိလာခဲ့ပါတယ်စောင့်ဝင်နေရတဲ့အိမ်ပြန်ထွက်ပြီးတော့ရှာရဖွေရပေမဲ့အရင်လိုဝင်ငွေမျိုးမရရှိသေးဘူးလို့ရန်ကုန်မြို့ကအငားရင်မောင်အောင်ဆန်းဝေကပြောပါတယ်
။နောက်ဆိုင်ထောက်ဝက်ပဲကြာတာပဲရှိတာအဆင်ပြေပါ။တောင်းရရင်အခု2000တော့ရတာမို့သူကလည်းသူကတရောင်နဲ့ရဝယ်ပါတော့ခီးတယ်အများကြီးတွေမပါဘူး
။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလည်း ရန်ကုန်မြို့ထဲမှာအသွားအလာတွေပြန်များလာတာကိုသိရတဲ့အတွက်ကျန်းမာရေးဆိုင်ရာစည်းကမ်းတွေကိုတော့အထူးလိုက်နာပေးဖို့လိုအပ်ကြောင်းကိစ္စအမျိုးမျိုးကြောင့်ဥပမာအလုတ်ကိုင်းနဲ့ပတ်သက်ပြီးအိမ်ပြင်ထွက်ဖို့လိုအပ်တာကိုသူမအနေနဲ့နားလည်မိကြောင်းဒါပေမဲ့လည်းပုံမှန်အခြေအနေမရောက်သေးခင်မှာတော့အိမ်မှာနေပေးဖို့သီးခံပေးဖို့နဲ့ကိုဗစ်မပြန့်ပွားရေးအတွက်အတက်နိုင်ဆုံးမတ်စ်တီကိုစနစ်တကျနဲ့နီလန်းမှန်ကန်စွာတက်ဆင်ပေးဖို့အတွက်အားပေးတိုက်တွန်းခဲ့တဲ့ post ကိုသူမရဲ့ Facebook page မှာမေလ6ရက်နေ့ညနေပိုင်းမှာရေးတင်ခဲ့တာကိုတွေ့မြင်ရပါတယ်။လက်ဖက်ဆိုင်လုပ်ငန်းရှင်ကိုဘိုဂျီကလည်းအစိုးရရဲ့သတ်မှတ်ချက်နဲ့ဒေါ်အောင်ဆန်းစုကြည်ရဲ့လမ်းညွှန်ချက်တွေအတိုင်းနေထိုင်ကြောင်းခုလိုပြောပါတယ်။
အစိုးရတမတာတွေဆိုင်နေပါပြီပိတ်ရမယ်ဆိုပိတ်ထားလိုက်တာဘာမှမကျင်တဲ့တိတ်ဆက်တော့မရှိအောင်နေကြရတာပါပဲ။ဘုဒ္ဓနဲ့တော့ကိုဘိမဖြစ်ခင်တော့ရှိတယ်ပေါ့ကိုဘိဖြစ်တဲ့အခါကျတော့နန်းလည်းမရှိတော့တာပေါ့။တော့ရွာပြန်ကုန်ကြတာပေါ့တဲ့။ဒါပေမဲ့သူဆက်တဲ့လေးနဲ့သူတော့ရှိကြမှာပါပဲအဲကြရင်တော့သူတို့တော့ပြန်ကုန်လဲခေါ်အောင်မှာပေါ့။နည်းနည်းတော့မိသားစုလည်းရှိတာဟုတ်။ကိုဘိကဖြစ်နေတဲ့နောက်ကိုကြီးလေးအလိုသူများနဲ့အစဉ်ပြေလိုပဲကြည့်ပြီးဆက်ဆံလွှားလာလှုပ်ရှားနေရတာပဲ။
အပြင်ထွက်ပြီးတော့အလုပ်လုပ်နေရတဲ့သူတွေအနေနဲ့စားဝတ်နေရေးကြောင့်သာအိမ်ပြင်ထွက်ရတာဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုလည်းစိုးရိမ်နေတဲ့အတွက်ကျန်းမာရေးဆိုင်ရာစည်းကမ်းချက်တွေကိုတော့စနစ်တကျနဲ့လိုက်နာနေကြောင်းကိုအောင်ဆန်ဝေကပြောပါတယ
်ဆိုတော့ကုသစီရီဆောင်းထားတဲ့ကြီးတဲ့တယောက်စီဝါရဲ့ကပ်ချန်နဲ့
ပြည်သူများစုကတော့ယောဂပိုးကူးဆက်ခံရမှာကိုစိုးရိမ်စေဖြစ်နေတဲ့အတွက်အတက်နိုင်ဆုံးအပြင်မထွက်ဖဲနဲ့ဆိုင်မဖွင့်မဲနေတဲ့သူတွေလည်းရှိနေစေဖြစ်ပါတယ်
။ခက်ခဲနေနဲ့ပေါင်းတယ်ပြ။ကိုပြိတ္တကတော့ကိုစီပြန်လာခြင်းလဲလာပါအောင်မလာလို့သူများစီမှာညံ့နေတဲ့လူလည်းညံ့ညံ့မော။ကိုကတော့ယောဂအခြေအနေကြောင့်နားရတော့ရုန်းကန်မှာပေါ့။ကိုဗစ်ကာလမှာတော့မိသားစုကတော့အတက်နိုင်ဆုံးအိမ်မှာပဲနေကြတာပေါ့အိမ်ထဲကအိမ်မြင်တိတ်မထွက်ကြဘူးပေါ့လုပ်ငန်းရှိမှလုပ်ရရှိမှတာအပြင်ထွက်ခိုင်းဈေးဝယ်တာလောက်ပဲပေါ့အပြင်ထွက်ကျန်တာတော့အိမ်ထဲမှာပဲနေကြတော့ရောဂါမဖြစ်အောင
်လက်ရှိအချိန်မှာတော့မေလ6ရက်နေ့ကစတင်ပြီးတော့ COVID-19 တန်တရာရှိလူနာတွေကိုဖော်ထုတ်နိုင်ရေးအတွက်အင်းစိန်မြို့နယ်အတွင်းမှာတအိမ်တက်ဆင်းကွင်းဆင်းစစ်ဆေးခြင်းတွေပြုလုပ်ခဲ့တယ်လို့ကျန်းမာရေးဝန်ထမ်းတွေကအိမ်တွေအထိလိုက်လံပြီးတော့ကျန်းမာရေးဆိုင်ရာစစ်တမ်းကောက်ခံခြင်းများပြုလုပ်ခဲ့ပါတယ်။မေလ9ရက်နေ့ကစတင်ပြီးတော့သယ်ယူပို့ဆောင်ရေးလုပ်ငန်းတွေ၊ဟိုတယ်မိုတယ်တည်ခိုခန်းလုပ်ငန်းတွေအပါအဝင်အများပြည်သူဆိုင်ရာဝန်ဆောင်မှုလုပ်ငန်းတွေကိုပြန်လည်ဖွင့်လှစ်ခွင့်ပေးလိုက်ပြီးတော့အဆိုပါလုပ်ငန်းတွေကိုဖွင့်လှစ်ခြင်းပေါ်မှာကျန်းမာရေးဆိုင်ရာစစ်ဆေးမှုတွေကိုပြုလုပ်သွားပြီးလိုက်နာခြင်းရှိမရှိစစ်ဆေးသွားမယ်လို့သိရပါတယ်ရှင်။ကျမမေတ္တာဟိမမြမခမီဒီယာကနေ VOA ကိုတင်ပြပို့လိုက်တာပ
ါ။သောရရှင်များရှင်ကျမတင်ကြီးထိုက်ပါဒီသတင်းပတ်စီးပွားရေးကဏ္ဍမှာတော့ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံကိုငွေကြေးခဝါချတဲ့နိုင်ငံတွေစီးရင်မှာထည့်သွင်းလိုက်တာမှာမြန်မာစီးပွားရေးဖွံ့ဖြိုးရေးအပေါ်ထိခိုက်သက်ရောက်မှုရှိနိုင်တဲ့အကြောင်းတင်ပြမှာပါ EU ရဲ့သတ်မှတ်ချက်ကြောင့်မြန်မာနဲ့ EU နိုင်ငံတွေကြားကုန်သွယ်ရေးအပေါ်မှာရော EU နိုင်ငံတွေရဲ့မြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါအနည်းနဲ့အများတုံ့ဆိုင်မှုဖြစ်သွားနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်နောက်ဟန်ဂေရီနိုင်ငံရဲ့မြန်မာဆိုင်ရာဂုံတူးဆောင်ကောင်စစ်ဝင်ချုပ်လည်းဖြစ်တဲ့ဒေါက်တင့်တက်လွင်ကသုံးသပ်ထားပါတယ်ရှင
်အငွေကြီးဆိုင်ရာလွှဲပြောင်းခြင်းဆိုင်ရာစစ်ဆေးမှုပို့ပြီးတော့တိကျလာမယ်ဟိုနောက်ပြီးတော့ဒီမြန်မာပြည်ဘက်ကနေပြီးတော့ပြန်ပြီးတော့trading လုပ်တဲ့အခါမှာပေးချေတဲ့ငွေတွေရဲ့ source တွေပေါ့နော်ဘယ်ရရရေဟိုဟိုအရင်ကဆိုလို့ရှိရင်တော့ဒါပေါ့ပေါ့လေးပဲဒါကုမ္ပဏီကနေပြီးတော့ဒါဝင်နေဝင်ငွေပါဆိုလို့ရှိရင်သူကဘယ်ကနေဝင်လာလဲဒီလုပ်ငန်းကဘာလုပ်ငန်းလဲပြီးတော့ဘယ်လိုနေချိတ်ဆက်လုဆောင်နေရလဲဆိုတော့ဒီမွေးကွန်းတွေအများကြီးဖြစ်လာနိုင်တာပေါ့နော်ဒီပိုင်းလေးတွေမှာတော့ဟိုအခက်အခဲတွေဖြစ်သွားနိုင်တာပေါ့နော
်ဥရောပသမဂ္ဂ EU ကနေပြီးတော့မြန်မာနိုင်ငံကိုဟိုငွေကြေးခွာချတဲ့နိုင်ငံဆိုပြီးတော့တတ်မှတ်ပြီးတော့စီးရင်သွင်းပါတယ်ရှင်ဆိုတော့ဒီကိစ္စကဒီမြန်မာနိုင်ငံတွင်းကဘန်နေနဲ့မဖြစ်မနေကိုဟိုချိတ်ဆက်ပြီးတော့အလုံးလုံးနေကြရတဲ့မြန်မာစီးပွားရေးလုပ်ငန်းတွေအပေါ်မှာဘလောက်ရိုက်ခတ်သက်ရောက်မှု ရှိနိုင်မလဲ
သူတို့ဒီစီးပွားရေးဒီဘဏ်နေနဲ့ဆက်ဆက်လုပ်ကင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့ငွေကြေးဆိုင်ရာလွှဲပြောင်းမှုတွေဘိုင်းမှာသူတို့စစ်ဆေးမယ်နောက်တစ်ခုကကြတော့ EU တပ်မကရဲ့ funding ပေါ့နော်သူတို့ရဲ့ထောက်ပံ့ကြီးတို့ရန်ပုံငွေတို့ဒီသူတို့ရဲ့ဟိုစာ project ဟိုစာ development fund တို့ပါတို့ဒါတွေကိုတော့ဒီလိုမျိုးသူတို့ရဲ့ဒီ sanction လုပ်ထားတဲ့ဒီဘဏ်နေနဲ့ထိစက်တဲ့စီးပွားရေးလုပ်ငန်းတွေအားဆိုလို့ရှိရင် EU နိုင်ငံမှာတွားပြီးတော့ရရှိဖို့အခွင့်အလမ်းတွေရန်နေပါသွားမှာပေါ့နော်ဒါ EU ကစစ်ဆေးပြီးတော့မှ EU တမကရဲ့ထောက်ခံချက်နဲ့မှဒါရကောင်းရနိုင်နေဆိုတော့ဟိုတာမန်တမားရိုးကြဒါတွားနေတဲ့ပုံစံအနေနဲ့ခွဲထွက်သွားပြီးတော့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့တော့ဒီငွေကြေးပြင်ပအနေပြီးတော့နိုင်ငံတကာရဲ့ထောက်ပံ့တဲ့အပိုင်းဥရောပရဲ့အပိုင်းပေါ့နော်အဓိကဆိုလိုတာတော့ဥရောပအပိုင်းထောက်ပံ့တဲ့အပိုင်းတွေမှာတော့ဟိုပန်ဒီဖြစ်သွားတာတို့လုံးဝမရတော့တာတို့ဒီလိုအခြေအနေမျိုးလေးတွေဖြစ်လာနေတာပေါ့နော
်ဆိုတော့ EU နဲ့ဖက်ဆက်လုပ်နေတယ်ဆိုတော့အထည်ချုပ်ကတော့များမယ်ထင်ပါတယ်တခြားရောဘယ်လိုကဏ္ဍမျိုးတွေရှိပါသေးလဲအများစုပေါ့ဒီမြန်မာနိုင်ငံအတွင်းမှာ
ရှိပါတယ်သူကအခုလက်ရှိမှာဆိုလို့ရှိရင်ဒီအထည်ချုပ်တစ်ခုလည်းမဟုတ်ဘဲနဲ့ဥပမာ GIZ ပေါ့နော် GIZ လိုမျိုးဒီဂျာမနီကနေလာပြီးတော့ဒီဟိုပါပေါ့NGO လိုမျိုးပေါ့နော်ဒီသူတို့ non profit organization မျိုးတွေဟိုဘယ်လို community လို့အဖွဲ့အစည်းတွေ ਆ ဆိုလို့ရှိရင်မြန်မာပြည်ကဒီစီးပွားရေးလုပ်ငန်းအသေးလေးတွေကိုသူတို့ကဟိုရှေ့ဆောင်လမ်းပြလုပ်ထားတာအများကြီးရှိရပေါ့နော်ဒီသူတို့စိုက်ပျိုးရေးဆိုင်ရာနည်းပညာပေးဝေတာ coffee လုပ်ငန်းအဲနောက်ပြီးတော့မွေးမြူရေးလုပ်ငန်းနောက်ဆက်ချုပ်လုပ်ငန်းဒါအခြေခံတွေကိုတင်ပေးတာတို့ microfinance ပေးပြီးတော့သူတို့ဒါဖွံ့ဖြိုးရေးဟိုထူထောင်ပေးတာတို့တချို့ infrastructure ဘိုင်းတွေမှာသူတို့ငွေကြေးဆိုင်ရာအထောက်ပံ့ပေးတာတို့ဒါကတော့ဟိုလုံးဝရက်တန်သွားတာပေါ့နော်ဂျာမနီနေနေရတော့ GIZ ကိုဆက်လက်ပြီးတော့အခုအစ်စ်ပေါ့အဟောင်းတွေကိုတော့ပြီးဆုံးအောင်သူတို့ဆက်သွားမယ်ဒါပေမဲ့ GIZ ကနေပြီးအစ်စ် project တွေကိုလုံးဝချပြီးတော့မဟုတ်တော့ဘဲနဲ့ဥရောပတက်မကပဲဒါတွေကိုစစ်စစ်ပေါ့မှာဆက်ချပြီးခြင်းလဲချပြီးမယ်ရက်ဆိုင်ထားရင်လည်းရက်ဆိုင်ထားမယ်ပေါ့နော်ဒီအခြေအနေမျိုးတွေဖြစ်သွားတာအဲ့ကြတော့ GIZ တစ်ခုတည်းသာဒါဥပမာပြောပြနေကျန်းန်းဆိုလို့ရှိရင် Hungary နိုင်ငံအနေနဲ့ဆိုရင်ငါးလုပ်ငန်းတို့ခုစံစဘာလုပ်ငန်းတို့နောက်coffee ပြီးတော့ machinery ပြီးလို့ရှိရင်ကလေးဆန်အစာထုတ်လုပ်ငန်းဟိုနောက်ပြီးတော့ water treatment ဟိုအဲ့လို project တွေကိုဒီ Hungary သာမကဘဲနဲ့ check နိုင်ငံကြီးနောက်ပြီးတော့Belgium ဒီအပိုင်းကလူတွေကမြန်မာပြည်ကလူတွေနဲ့အခုလက်ရှိကိုယ့်ရဲ့ civil society ထဲမှာပို့ပဲချိတ်ဆက်ထားတာရှိ
ဒီ COVID-19 ဖြစ်နေတဲ့အချိန်မှာမြန်မာနိုင်ငံမှာအခုခီးသွွားလုပ်ငန်းပါဝင်လုပ်ငန်းတော်တော်များများရပ်ထားတဲ့အနေအထားရှိတယ်။ဆိုတော့ခုနဒေတာရင်းနိုင်ငံတွေရဲ့အကူအညီအထောက်အပံ့ဆိုတာတည်းတကယ်တမ်းထောက်ပံ့နေတာ EU တို့ဒီအနောက်ဘက်နိုင်ငံများကများမယ်လို့ယူဆရတယ်ပေါ့နော်။ဆိုတော့ဒီအသေးစားချင်းငွေလိုဟာမျိုးစိုက်ပျိုးရေးနည်းပညာပိုင်းလိုဟာမျိုးဒီလိုမျိုးကဏ္ဍတွေမှာတော့တိတိတသာအထိနာသွားနိုင်တဲ့အခြေအနေရှိပါသလားရှင
်။ရှိလာနိုင်ပါတယ်။ဘာလို့လဲဆိုတော့ကျွန်မကိုယ်တိုင်ဘုတ်အဖွဲ့မှာပါတဲ့ဒါ RBF ပေါ့နော် Responsible Business Fund ဆိုတဲ့ group မှာကိုယ်တိုင် Board of Director အနေနဲ့လုပ်နေတယ်။ဒါကတော့ဒိမတ်နိုင်ငံရဲ့ငွေကြေးထောက်ပံ့မှုပေါ့အသေးစားငွေကြေးထောက်ပံ့မှုအပိုင်းပေါ့နော်။ကိုကဒါမှန်ကန်တဲ့လူတွေရွေးချယ်ပေးတဲ့ဘုတ်အဖွဲ့မှာဒါအမှန်နဲ့အတူတူရွေးချယ်ပေးတယ်ဒီလိုရွေးချယ်ပေးတဲ့ဒီလိုအပိုင်းနေရာဆိုလို့ရှိရင်ဒါဒိမတ်နိုင်ငံနေပြီးတော့ဒါတန်ပေါင်းဘလောက်တန်း69တန်းဒါဒီ micro finance ပေါ့လူထောင်နဲ့ချီပေါ့နော်ဒါလေးတွေကိုဒီသူ့အနေနဲ့ဟိုလုံးဝမပြောပါလောက်တဲ့ 0.01 လောက်တောင်မှမရှိတဲ့အတိုးတွေနဲ့သူတို့ဒါငွေကြေးထောက်ပံ့မှုတွေပေးနေတာရယ်ငွေကြေးတွေမကပဲသူတို့နည်းပညာထောက်ပံ့နေအောင်မှန်ကန်စွာစစ်ဆေးတွေပေါ့နော်သူတို့တကယ်လုပ်လို့ရဆိုတဲ့သူတို့ရဲ့ဒီလှုပ်ဆောင်ချက်တွေတိုးတက်မှုကိုစဉ်ဆက်မပြတ်စစ်ဆေးဒီတိုင်းပေးပြီးပြစ်ထားလိုက်တာမျိုးမရှိဘူးစနစ်တော်ကြာတာပေါ့နော်ဆိုတော့ဒါရီယာမြန်မာပြည်အတွက်ကဒါတော်တော်လေးကောင်းမွန်တဲ့အပိုင်းတွေတော့ရှိနေပါပေါ့နော်အခုဒီအပိုင်းတွေကရက်သွားမယ်ဆိုလို့ရှိရင်တော့ဒီအာရှနိုင်ငံဘက်မှာဆိုလို့ရှိရင်တော့ဂျပန်လောက်ပဲအားထားလို့ရတယ
်မြန်မာနိုင်ငံကိုငွေကြေးခွာခြားတဲ့နိုင်ငံအဖြစ်ချိန်ညာပြီးတော့ဒီချိန်ထိမြန်မာအစိုးရဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့ဘာမှဟိုပြောဆိုတာမျိုးမရှိသေးပါဘူးဆိုတော့မြန်မာအစိုးရဘက်ကဒီကိစ္စပေါ်မှာဘယ်လောက်အလေးထားဖို့လိုပါသလဲဟိုဒေါက်တင်တင်လွင်အနေနဲ့ဟိုဗာများအကြံပြုချင်ပါတယ်ရှင
်ဟိုဘယ်လိုခေါ်မလဲကိုဗစ်ကြောင့်အလုံးရှုံနေတဲ့အချိန်မှာဒါကိုတော့မေ့လျော့ထားလို့မရတဲ့အရာတစ်ခုတော့ဖြစ်တယ်ဖေဖော်ဝါရီလမှာစပြီးတော့ဒါအမျိုးသားရေးဆိုင်ရာငွေကြေးခွာခြားမှုတိုက်ဖြတ်ရေးဆိုပြီးတော့ဒါဘန်နေဒီဘန်လုပ်ငန်းတွေပေါ်မှာစီးပွားရေးလုပ်ငန်းရှင်တွေပေါ်မှာဒါငွေကြေးနဲ့ပတ်သက်လို့အခွန်ဆောင်မှုတွေဒါ transparent ဖြစ်ဖို့တွေတော့ဟိုကွာဒီလှုပ်ဆောင်လာတာကြီးရှိတာပေါ့နော်မြန်မာပြည်အနေနဲ့ရတော့ဒါပေမဲ့ဒီအခုဒီဘက်ကနေပြီးတော့ဒီ EU နိုင်ငံရဲ့ငွေကြေးခွာခြားတယ်လို့ ီသူတို့ဘက်ကနေပြီးတော့ထုတ်ပြန်လိုက်တဲ့ပုံမှာနော်ဒီစံပေါ့စံနှုံးတစ်ခုတော့မိအောင်တော့ဒီ target ကိုသွားအောင်ဒီ target ကိုသွားဖို့အတွက်ကဘာတွေဘာတွေလိုအပ်တယ်ဒီမှာလုပ်နေတဲ့လုပ်ငန်းရှင်တွေနေနေဘာတွေဘာတွေလုပ်ဖို့လိုအပ်တယ်ဆိုတာတော့မြန်မာပြည်ရဲ့အခက်အခဲနဲ့မျှပြီးတော့ဒါတော်တော်လေးစဉ်းစားပြီးတော့ဖြေရှင်းရမယ့် solution တစ်ခုဖြစ်တာပေါ့နော်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရအောင်သတင်းလာမှာတော့ဒီရပိုင်းတွင်မှာဗြိတိရှားတော်ဝင်မိသားစုတွေကမွေးနေ့ကျရောက်သွားတဲ့မြေကလေးတွေပြည်သူတွေလဲဆိုတာပြောပြသွားမှာပါပြည်မာကြီးရဲ့မြေကလေးတွေရဲ့မွေးနေ့မင်းသမီးလေးရှာလက်ကအသက်9နှစ်ပြည့်ပြီးတော့အငယ်ဆုံးမြေလေးကတော့အသက်1နှစ်ပြည့်သွားတာပါဒီလိုမျိုးကဘာတလောကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားပြီးကိုပြောပြပေးသွားပါမယ်ဖြစ်နေနိုင်ငံကတော်ဝင်အဆောင်ရောင်တွေကိုစွန့်သွားတဲ့မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးမေဂန်တို့ရဲ့ပထမအဆုံးရင်သွေးလေးအာချီအသက်2နှစ်ပြည့်သွားခဲ့ပါပြီ။တားလေးအာချီရဲ့အသက်2နှစ်ပြည့်အထိမ်းအမှတ်ဖြစ်နေသူ့ရဲ့အမေအမေရိကန်ရုပ်ရှင်မင်းသမီးမေဂန်ကသူ့ကိုအာချီကြိုက်တဲ့စာအုပ်တုံးဖတ်ပြနေတဲ့ဗီဒီယိုထုတ်လိုက်ပါတယ
်။ Stories we're going to read Duck Rabbit Ready? I'll open it. Good job. Hey look, a duck. That's not a duck.That's a rabbit. Yeah. Can you turn the page? What happens after that?
မင်းလာဆောင်ချိန်မှာသူတို့ကိုဆက်ဆက်မျိုးစားနဲ့မျိုးစားကြတော့လို့တော်ဝင်အဆောင်ရောင်ချင်းမြင်ခံခဲ့ရတဲ့ Harry နဲ့ Meghan တို့ကအခုအမေရိကန်ပြည်အောင်စု California ပြည်နယ်ကိုပြောင်းရွှေ့အခြေချနေထိုင်နေတာဖြစ်ပါတယ်။သူတို့က Save the Children ကလေးငယ်များကယ်ဆယ်ရေးပရာဟိတအဖွဲ့ရဲ့ Coronavirus ကပ်ဘေးရန်မုံငွေမှာပါဝင်ပြီးတော့အလှငွေရှာပေးနေပါတယ်။ Duck Rabbit ဘဲလေးယုံလေးစာအုပ်ကိုသူ့သားလေးကိုဖတ်ပြနေတဲ့ဗီဒီယိုကလည်းအမေရိကန်ပြည်အစုနဲ့ကမ္ဘာတစ်လွှာဒီ COVID-19 ဘေးကြီးထဲမှာဒုက္ခရောက်နေရတဲ့ကလေးတွေအတွက်လှုပ်ဆောင်တဲ့အလှငွေရှာလှုပ်ရှားမှုရဲ့တစိတ်တည်းတာဖြစ်ပါတယ်
။ Wait, listen. Did you hear that? I heard duck sounds. Quack quack quack.
Quack quack quack.
That's funny. I distinctly heard rabbit sounds.
ဗီဒီယိုကိုအဖေဖြစ်တဲ့ Harry ကပြီးခဲ့တဲ့သတင်းပတ်မှာပဲကယ်လီဖိုးနီးယားမှာရိုက်ကူးခဲ့တာပါ။မေလ6ရက်ဗုဒ္ဓဟူးနေ့က #safewaystory ဆိုရဲ့ Instagram စာမျက်နှာမှာဒီဗီဒီယိုကိုတင်လိုက်ပါတယ်။ဗီဒီယိုထဲမှာအာချီကသူ့ရဲ့အမေပေါင်းပေါ်ထိုင်ပြီးတော့အစာအုပ်ဖတ်ပြနေတော့မှစာရွက်တွေကိုကိုရိုင်းလိုက်လှန်နေတာပါ။ကလေးဆိုတော့ကြာကြာတိတ်ပြီးတော့စိတ်ဝင်စားတော့ပဲနဲ့နောက်စာအုပ်တုံးကိုဆွဲပြီးတော့ဖတ်ပြခိုင်းပါတယ်။သူအဲ့လိုလုပ်နေတာတွေကိုအဖေဖြစ်တဲ့သူက Bravo ဆိုပြီးတော့သဘောတကျနဲ့အားပေးနေတဲ့အတန်ကိုလည်းဗီဒီယိုထဲမှာကြားရပါတယ်။အာချီလေးရှေ့ဆောင်လေးပျော်ရွှင်စရာမွေးနေ့တွေပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းချင်ပါတယ်။
And yay, good job. The end. Woo!
Good job.
Bravo!
တော်ဝင်မိသားစုတွေမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမွေးနေ့ကျရောက်တဲ့နောက်ထပ်တစ်ယောက်ကတော့ Princess Charlotte ပဲဖြစ်ပါလိမ့်။ Harry ရဲ့အကိုဖြစ်တဲ့ Cambridge မြို့သားနဲ့မြို့သားကတော့တော်ဝင်မင်းသား William နဲ့ဇနီးတဲ့ Catherine တို့ရဲ့သမီးအလတ် Princess Charlotte ရဲ့မေလ2ရက်နေ့ကကျရောက်သွားတဲ့9နှစ်ပြည့်အထိမ်းအမှတ်ဖြစ်နေသူ့ရဲ့ဓာတ်ပုံ၄ပုံကိုသူ့ရဲ့မိသားစုကထုတ်လိုက်တာပါ။ဒီပုံတွေကတော့ Norfolk နယ်ကသူတို့မိသားစုရဲ့ San Graham ဆိုင်မှာအပြီလာတော့ကသူ့မိ Catherine ကိုယ်တိုင်ရိုက်ထားတဲ့ပုံတွေဖြစ်ပါတယ်။ Corona ကပ်ပြီးအိမ်ပြေမထွက်ရမင်းကြောင့်အိမ်ထဲမှာပိတ်မိနေပြီးတော့ကုညီမဲ့သူမရှိတဲ့ပင်စင်စားအသက်ကြီးတဲ့သူတွေအတွက်ရိတ်ခါတို့တွေပို့ပေးဖို့လုပ်နေတာမှာမင်းသမီးလေး Charlotte ကကုညီပေးနေတာပါ။သူ့ရဲ့နာမည်ရင်းက Charlotte Elizabeth Diana ဖြစ်ပြီးတော့အဖွားနာမည်ဝေလာမင်းသမီး Diana ရောအဖွားဖြစ်တဲ့ဘုရင်မကြီး Elizabeth ရဲ့နာမည်ရောထည့်မှတ်ထားပါတယ်။မေသာဝီလျံနဲ့ဇနီးတဲ့ကိတ်တို့ကသူတို့ရဲ့သားသမီးတွေရဲ့ကိုယ်ရေးကိုယ်တာကိစ္စရပ်တွေကိုအပြစ်မထွက်အောင်လို့တင်းတင်းကြပ်ကြပ်တားရပ်ပြီးမယ်ဒီလိုမျိုးတစ်ခါတလေအထိတ်အမှတ်တွေအတွက်တော့သူတို့လေးတွေရဲ့တပ်ပုံတွေကိုအများကြီးအောင်လို့ထုတ်ပေးတတ်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။
့သင်္ကန်းစာမှာမိုးလို့အဓိပ္ပာယ်ရတဲ့ rain ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပြီးမှမို့ပထမဦးဆုံ
း rain check
ကိုတင်ပြပြီးမှဖြစ်ပါတယ်စာလုံးပေါင်းက r a i n rain ကမိုး c h e c k check ကပန်းချက်လက်မှာဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့မိုးချက်လက်မှာပေါ့ဒီအသုံးကတော့1880ခုနှစ်များကအမေရိကန်အာကစားနည်းတစ်မျိုးဖြစ်တဲ့ baseball ကနေဆင်းသက်လာတယ်လို့ဆိုပါတယ်ထိုစဉ်က baseball အာကစားပွဲတွေဟာဟင်းလင်းပြင်မှာကျင်းပတဲ့အတွက်မိုးရွာခဲ့လို့ပွဲဖြစ်ရမယ်ဒါမှမဟုတ်အကြောင်းကြောင့်ပွဲကိုဖြစ်ခဲ့ရတယ်ဆိုရင်လက်မှတ်ဝေထားကြတဲ့ပရိသတ်တွေစိတ်ကြေနှကြရလေအောင်နောက်နေ့ပွဲတွေမှာလာကြည့်နိုင်အောင်ပရိသတ်တွေကိုငွေပြန်အမယ်စားအစားထိုးလက်မှတ်ဖြတ်ပိုင်းတွေကိုထုတ်ပေးရကနေ rain check ဆိုတဲ့အသုံးဆင်းသက်လာတာဖြစ်ပါတယ်ချက်လက်မှတ်ကိုရေးပြီးဘာမှသွားငွေထုတ်နိုင်တယ်လို့ခုအစားပြလိုက်တဲ့ဖြတ်ပိုင်းလေးကိုသုံးပြီးနောက်ပိုင်းပွဲတွေမှာလည်းသွားကြည့်နိုင်ဖို့ငွေထပ်မပေးရပဲအစားထိုးလက်မှတ်ကိုဝယ်ယူခွင့်ရှိတာဖြစ်ပါတယ်ခုနောက်ပိုင်းခေတ်တွေမှာတော့နေ့စဉ်အသုံးမှာလည်းထည့်သုံးလာကြပါပြီအထူးသဖြင့်ရှော့ဈေးနဲ့ရောင်းတဲ့အခါအချိန်ကိုလည်းဘယ်နေ့ကနေဘယ်နေ့အထိသတ်မှတ်ထားလို့တော့ရှော့ရောင်းတဲ့အချိန်တွင်ရှော့ရောင်းတဲ့ပစ္စည်းဟာကုန်သွားတယ်ဆိုရင်အဲ့ဒီအချိန်တွင်လာဝယ်တဲ့လူတွေနေနဲ့ပစ္စည်းပြတ်သွားလို့မဝယ်နိုင်ပေမဲ့အဲ့ဒီရှော့စီအတိုင်းပဲကန့်သက်ချိန်ကျော်လွန်သွားပြီမဲ့လေဝယ်ခွင့်ရှိစီမဲ့ဘယ်ပစ္စည်းကိုရှော့စီဘယ်လောက်ဘယ်နှစ်ခုနဲ့ဝယ်ခွင့်ရမယ်ဆိုတာကိုရေးသားထားတဲ့ဝယ်ယူသူကနေအဲ့ဒီရှော့စီရောင်းတဲ့ဆိုင်ကိုတောင်းခံနိုင်တဲ့ဖြတ်ပိုင်းပြေစာကိုလေ rain check ရလို့ရည်ညွှန်းအသုံးပြုလာပါတယ်ဒါအပြင်နေ့စဉ်သုံးမှလေလူတူကကိုကိုတနေရရသွားဖို့ဖိတ်ခဲ့လို့ကိုကဒီနေ့တော့အဆင်မပြေသေးဘူးနောက်အဆင်ပြေတဲ့နေ့မှပဲသွားကြတာပေါ့လို့ဆိုရင် I'll take a rain check လို့ရည်ညွှန်းပြောနိုင်ပါတယ်ဒါကြောင့် rain check ရဲ့ idiom အသုံးကနောက်မှအစားထိုးပြီးပြုလုပ်ပေးမှာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ရဲ့ဥပမာကတော့
Thanks for your offer but I'm sorryI can't go to the movies tonight with you. I'll take a rain check.
ကျွန်တော်ကိုဖိတ်တဲ့အတွေ့ကျေးဇူးပါပဲ။ဒါပေမဲ့တောင်းပန်ပါတယ်ဗျာ။ကျွန်တော်ဒီညခင်ဗျားနဲ့ရုပ်ရှင်သွားမကြည့်နိုင်ဘူး။နောက်တည့်မှပဲချိန်ပြီးသွားကြမယ်ဗျာလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Thanks for your offer, but I'm sorry. I can't go to the movies tonight with you.I'll take a rain check.
ခုဆက်လက်ကြင်ပြပြီးမှာကတော့
raining cats and dogs.
ဖြစ်ပါတယ်။စာလုံးပေါင်းက R A I N I N G raining ကမိုးရွာနေတာ C A T S cats ကကြောင်တွေ A N D N ကနှစ် D O G S dogs ကခွေးတွေဆိုတော့စကိုက်ခွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ခွေးတွေကြောင်တွေမိုးရွာနေတာပေါ့ဒီအသုံးဆင်းသက်လာတာကနောက်ကျောင်းအမျိုးမျိုးရှိတယ်ဆိုပေမဲ့ရှေ့တုန်းကမိလာမြောင်းစနစ်တွေမကောင်းတဲ့အချိန်ကမိုးတိတ်ကြီးလွန်းတဲ့အတွက်လမ်းတွေမှာရေစီးနဲ့အမှိုက်တိုက်တွေတမ်းမကခွေးတွေကြောင်တွေပါမျောပါလာကြတာကိုလူတွေကပြောရတာကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒါကြောင့်မလို့ဒီ idiom ကတော့မိုးတဲကြီးမဲကြီးရွာနေတယ်ဆိုတာကိုအထူးပြုပြီးတော့ပြောဆိုတာဖြစ်ပါတယ်ဒီတော့နေပတ်တယ်လို့ George Group ပြီးတဲ့ဥမာကတော့
It's raining cats and dogs now. I mustn't forget my umbrella or I'll get soaked.
ခုမိုးတဲကြီးမဲကြီးရွာနေတယ်လေ။ဒါကြောင့်ဒီနေ့တော့ကျွန်တော်ထီးကိုမမေ့အောင်ယူသွားမှာ။နောက်ဆိုရင်ဒီကိုလုံးရွှဲရွှဲဆိုမှာလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's raining cats and dogs now.I mustn't forget my umbrella or I'll get soaked.
ခုနောက်ဆုံးတင်ပြပေးမှာကတော့
Save for a rainy day.
ဖြစ်ပါတယ်။စာလုံးပေါင်းက S A V E save ကစုဆောင်းတာ F O R for ကအတွေ A ကတခု R A I N Y rainy ကမိုးရွာတာကိုရည်ညွှန်းပြောတာဖြစ်ပါတယ်။ D A Y D ကနေဆိုတော့စကွိုက်ခွန်ရဲ့လုံးကောက်ဒီပဲကမိုးရွာတဲ့နေ့အတွက်စုဆောင်းဖို့ပေါ့ မိုးရွာတယ်ဆိုတာကိုဘဝမှာအခက်ခဲတွေ့ရတာအထူးသဖြင့်ငွေကြီးကြီးချက်တဲမှုကိုတင်စားပြောတာဖြစ်ပါတယ်။ဒါကြောင့် Save for a rainy day ရဲ့ idiom အသုံးကတော့ဒုက္ခရောက်မယ်အချက်တဲတွေ့မယ်အချိန်တွေ့ကြိုတင်စူးစမ်းမှုတွေပြုလုပ်တာပဲဖြစ်ပါတယ်။ဒီသုံးငယ်ပတ်သက်လို့ George Group ပြီးတဲ့ဥမာကတော့
I'm not going to spend the bonus payment I got today. I'll save it for a rainy day.
ဒီကနေ့စူးကြရတဲ့ငွေကိုကျွန်တော်မသုံးဘူးဗျာ။ဒုက္ခရောက်တဲ့အခါလူရင်သုံးဖို့ကျွန်တော်စုထားမယ်လို့အထည်ပေးရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I'm not going to spend the bonus payment I got today. I'll save it for a rainy day.
Cool English American style American သုံးအင်္ဂလိပ်စာအစီအစဉ်မှာတင်ပြခဲ့တဲ့ idiom အသုံးတွေကတော့
rain check raining cats and dogs save it for a rainy day
တို့ဖြစ်ကြပါလေနောက်တရင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုတင်ပြပေးပါမယ်ရှင်ဥရောပနိုင်ငံတွေမှာ COVID-19 ကပ္ပကရောဂါပိုးကြောင့်ချမှတ်ထားရတဲ့ကန့်သတ်တမ်းမြစ်ချက်တွေတဲကတချို့ကိုတင်းလာနေမှာဖြေလျှော့ပေးခဲ့ပါတယ်ကန့်သတ်ချက်တွေကိုမဖြေလျှော့ခင်မှာနိုင်ငံတွေအနေနဲ့အဓိကအချက်၃ချက်နဲ့သုံးသပ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတင်းလာနေမှာပဲသတိပေးပါတယ်။အင်ကာနီကစပီးစီးပွားရေးပြန်လဲလဲပတ်မယ်လို့လဲရုရှားသမ္မတဗလာဒီမီယာပူတင်ကတင်းလာနေမှာကြေညာထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ချမှတ်ထားရတဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပြီးစီးပွားရေးပြန်လည်ပတ်ဖို့မြန်မြန်ဆန်ဆန်ဆောင်ရွက်လာနေချိန်မှာပဲဒီဆောင်ရွက်မှုတွေကြောင့်ကူးစက်မှုနဲ့သေဆုံးမှုပိုများလာမယ်လို့ကပ်ဘေးယောဂါဆိုင်ရာထိပ်တန်းကျွမ်းကျင်သူတဦးကပြောဆိုထားပါတယ်။ COVID-19 ကြောင့်အမေရိကန်ပြည်သူ8000ကျော်သေဆုံးခဲ့ရပြီဖြစ်ပါပြီ။ဩဂုတ်လအစောပိုင်းရောက်မှာတော့အမေရိကန်33,000ကျော်သေဆုံးနိုင်တယ်လို့ Washington တက္ကသိုလ် Institute for Health Metrics and Evaluation ကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံတည်ပြုလူနာတနင်္လာနေ့ညပိုင်းအထိ180ရှိပြီးဒီထဲကရောဂါပိုးကင်းစင်လာသူ84ဦးရှိကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြောဆိုထားပါတယ်။COVID-19 ကုသခံခဲ့ရသူ59ဦးကိုဆေးရုံဆင်းခွင်ပြုပြီးတဲ့နောက်အသွားလာကန့်သတ်ဆောင်ကြည့်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အဝင် Oriental Highway တိုးဂိတ်ကိုတနင်္လာနေ့ည8နာရီခွဲအချိန်လောက်မှာအမည်မသိဆိုင်ကယ်စီးသူ2ဦးကဘုံးလိုယူဆရတဲ့အရာနဲ့လာရောက်ပစ်ခတ်သွားတာကြောင့်ပေါက်ကွဲမှုဖြစ်ခဲ့တယ်လို့အစိုးရပြန်ကြားရေးသတင်းမှဖော်ပြပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာလအတွင်းပြစ်ခတ်တိုက်ခိုက်မှုရပ်ဆဲကြောင်းတမတော်ဘက်ကကြေညာပြီးရပ်ပိုင်းအတွင်းမှာပဲအခုလိုဘုံခွဲတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။အင်ကာနေ့မနေ့ခင်အစည်းအဝေးတွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရပုံမှန်ထုတ်လွှင့်နေတဲ့ညနေ6နာရီခွဲကနေ9နာရီအထိရေဒီယိုအစည်းအဝေးကိုယာယီရပ်ဆိုင်ထားပါတယ်။ညပိုင်း9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုပုံမှန်တင်ဆက်ပေးနေပါတယ်။ VOA အစီအစဉ်တွေကိုအပင်းနာဆင်တဲ့အတွက် 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမတင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.